Welcome to the Voice of America in Burmese.
Mingla shi de mne khin ko thora shin ni pai sai nan ja ba si kya. Pio American tan ye 2016 khu ne December 21 ye Godu ne mne khin season ne ko Washington DC myo daw a ni line meter 30 40 49 daw a ni sa tin thulwin ni ba bi. ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာနနက်ခင်းပါခင်ဗျာကျွန်တော်ဆက်မိုးပြီပါတူရကီနိုင်ငံဆိုင်ရာရုရှားတာမန်ကြီးကိုလုံကြံတက်ဖြတ်လိုက်တဲ့ဖြစ်ရကြောင်းနှစ်နိုင်ငံကြားမှာဆက်ဆံရေးကိုထိခိုက်ပြပြားစေမှာမဟုတ်ဘူးလို့တူရကီနဲ့ရုရှားသမ္မတတွေကပြောဆိုလိုက်ပါတယ်ဂျာမနီနိုင်ငံဘာလင်မြို့မှာလူတွေတည်ဆုံရတဲ့အထိဖြစ်ခဲ့တဲ့ခရစ်စမတ်ဇေးတန်းတိုက်ခိုက်မှုကိုသူတို့လုံဆောင်တာဖြစ်တဲ့အကြောင်းIS Islamic စစ်သွေးကြွအကြမ်းဖက်အဖွဲ့ကကြီးညာလိုက်ပါတယ်ဒီလိုသတင်းမျိုးနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမနန္တန်ချန်နယ်အတူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဂျာမနီနိုင်ငံကခရစ်စမတ်ဇေးပွဲတော့အကြမ်းဖက်တိုက်ခိုက်ခံရအပြီးဥရောပနိုင်ငံတွေကလူညုံရေးတင်းကျပ်ထားတဲ့အခြေအနေဘယ်လိုရှိပါသလဲ
ကြီးလာလာစားတော့နည်းနည်းဖြစ်နေကြတာပေါ့လေလူတွေဒီနေ့ဆိုလို့ရှိရင်လည်းတို့လူညုံရေးတွေရမ်းချထားတယ်နောက်ပြီးတော့ဘာနေမှာခရစ်စမတ်မားကတ်
ဘာလင်မြို့ဟမ်ဘုတ်တက္ကသိုလ်ကဂတိကဟောင်းဦးခင်မောင်စောပြောပြသွားတာပါတခါဒီအကြောင်းနဲ့အတူမောင်တော်ဒီသားကိုရောက်နေတဲ့သတင်းတော့တွေနဲ့ဆက်သွယ်မေးမြန်းချက်2016ခုနှစ်အတွင်းမှာအသက်ခံရတဲ့သတင်းတော့တွေရဲ့အခြေအနေစာရတွေကိုလည်းတင်ပြပေးဖို့ရှိပါတယ်အခုတော့ဘိုဒူးနေမနက်ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆန်မိုးဝင်းနဲ့မန္နန္ဒချန်တို့ကတင်ပြပါလိမ့်မယ်ခင်ဗျာ
တူရကီနိုင်ငံဆိုင်ရာရုရှားတာမတ်ကြီးကိုလုံကြံတက်ဖြတ်လိုက်တဲ့ဖြစ်ရကြောင်းနှစ်နိုင်ငံကြားဆက်ဆံရေးကိုထိခိုက်သွားစေမှာမဟုတ်ဘူးလို့ရုရှားနဲ့တူရကီသမ္မတတွေကပြောကြားလိုက်ပါတယ်။အခုဖြစ်ခဲ့တဲ့တိုက်ခိုက်မှုကြောင့်အထူးသဖြင့်ဆီးရီးယားနိုင်ငံအရေးကိစ္စအပါအဝင်ကျွန်တို့ကြားတွန်းမြင့်ပြုလုပ်နေတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအဟန့်တားဖြစ်စေမှာမဟုတ်တဲ့အကြောင်းကျွန်ုပ်နဲ့မစ္စတာပူတင်တို့ကြားမှာနားလည်မှုရှိကြပါတယ်လို့တနင်္လာနေ့နှောင်းပိုင်းမှာသမ္မတနှစ်ဦးကြားတယ်လီဖုန်းနဲ့ဆက်သွယ်စကားပြောပြီးတဲ့နောက်မှာတူရကီသမ္မတရက်ဆစ်တယ်ပ်အာဒိုဂန်ကအစ္စတန်ဘူမြို့မှာပြောကြားလိုက်တယ်လို့ပြင်သစ်သတင်းဌာနကဖော်ပြထားပါတယ်။မော်စကိုမြို့မှာလည်းရုရှားနဲ့တူရကီနိုင်ငံကြားရေးဝန်ကြီးနှစ်ဦးတို့ဟာတေဆုံသွားသူတမ်မတ်ကြီးအန်ဒရီကာလော့ဖ်ရဲ့ရုပ်ပုံလွှာရှေ့မှာပန်းခွေချခဲ့ကြပါတယ်။ဆီးရီးယားနိုင်ငံအရေးမှာရုရှားရဲ့ပဝင်ပတ်သက်မှုပေါ်မကျေနပ်လို့ကန့်ကွက်တဲ့အကြောင်းပြသတဲ့လှုပ်ရက်ဖြစ်တမ်မတ်ကြီးကိုတူရကီနိုင်ငံအန်ကာရာမြို့မှာတနင်္လာနေ့ညပိုင်းကတာဝန်ကြီးပြပမှာရောက်ရှိနေတဲ့ရဲတပ်ဖွဲ့ဝင်တို့ကနေပြီးတော့ပြစ်တက်လိုက်တာဖြစ်ပါတယ်။တည်ဆုံးသူမစ္စတာကာလော့ဖ်ရဲ့ရုပ်အလောင်းဟာကျန်ရဲသူဇနီးတွေနဲ့အတူမော်စကိုမြို့ကိုအင်္ဂါနေ့နှောင်းပိုင်းမှာရောက်ရှိလာပါတယ်။အခုလိုတာမတ်ကြီးအတက်ဆုံးရှုံးရတဲ့အတွက်တူရကီနိုင်ငံသားတွေဟာရုရှားနိုင်ငံသားတွေနဲ့အတူထပ်တူထပ်မြဝမ်းထဲကြေကွဲမှုဖြစ်ရပါကြောင်းတူရကီနိုင်ငံရဲ့ဝန်ကြီးကပြောဆိုပါတယ်။တူရကီနိုင်ငံရဲ့ဝန်ကြီးဟာဆီးရီးယားရေးကိစ္စဆွေးနွေးဖို့အတွက်အီရန်နိုင်ငံရဲ့ဝန်ကြီးနဲ့အတူမော်စကိုမြို့မှာရောက်ရှိနေတာလည်းဖြစ်ပါတယ်။
ဂျာမနီနိုင်ငံဘာလင်မြို့တော်ကလူစီကားတဲ့ခရစ်မတ်ဇေးတစ်ခုမှာအနည်းဆုံးလူ12ယောက်သေဆုံးပြီးဒါဇင်နဲ့ချီတန်းရာတွေရရှိခဲ့ကြတဲ့ထရက်ကားနဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွတွေကပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်ကိုအဖွဲ့ရဲ့အာမက်သတင်းဌာန website ပေါ်မှာအင်္ဂါနေ့နှောင်းပိုင်းကဖော်ပြခဲ့တာဖြစ်ပြီးတော့တိုက်ခိုက်မှုဟာမဟာမိတ်ညွန်ပေါင်းအဖွဲ့ဝင်နိုင်ငံသားတွေအပေါ်ပြစ်မှတ်ထားဖို့တိုက်တွန်းချက်အရလှုပ်ဆောင်ခဲ့ရတာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ရိုးရာခရစ်စမတ်ပွဲတော်တွေမှာဒေသခံတွေနဲ့ခီးသွွားတွေပါဝင်ဆင်နွှဲလေးရှိတဲ့လေဟာပြင်ဈေးတစ်ခုတည်းကိုထရက်ကားကြီးတစ်စီးနဲ့ဝင်တိုက်ခဲ့ပြီးတဲ့နောက်တနင်္လာနေ့နှောင်းပိုင်းမှာဖမ်းဆီးခဲ့တဲ့တဦးတည်းသောမတင်ကားသူကိုဂျာမနီရဲတွေကပြန်လွှတ်ပေးခဲ့ပြီးတိတ်မကြခင်မှာပဲဒီကြေညာချက်ထွက်လာခဲ့တာလည်းဖြစ်ပါတယ်။ဂျာမနီပြည်ထောင်စုအစိုးရရှေ့နေယုံအကြီးကဲရတော့ရာဇဝတ်ကြောင်းနဲ့အရေးယူနိုင်လောက်တဲ့သက်သေအထောက်အထားခိုင်ခိုင်လုံလုံမရှိတဲ့အတွက်ပါကစ္စတန်နိုင်ငံသားမတင်ကားသူမျိုးသားကိုပြန်လွှတ်ပေးလိုက်တဲ့အကြောင်းပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေအရဆွဆွဲခံရသူတွေပေါ်လက်တလောမတင်ကားစရာတစုံတရာမတွေ့ရဘူးလို့လည်းအစိုးရရှေ့နေုံကြေညာချက်ကဖော်ပြထားပါတယ်။အင်္ဂါနေ့ကကိုင်ဇာဗီလန်အောက်မေ့ဘွယ်အထိမ့်မဲ့ဖျားချောင်းအပြင်ဘက်ကတိုက်ခိုက်ခံခဲ့ရတဲ့နေရာမှာနှင်းစီပန်းအဖြူတွေချခဲ့တဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကလည်းတိုက်ခိုက်မှုကြောင့်အံ့အားသင့်တုန်လှုပ်ခဲ့ရပြီးအလွန်အမင်းစိတ်မကောင်းဖြစ်ရတယ်လို့ပြောဆိုသွားခဲ့ပါတယ်။ခရစ်စမတ်ပွဲတော်ကိုအားခဲ့ပြီးအားလည်ရက်ကာလအစီအစဉ်တွေနဲ့မနေ့ကအထိအတူရှိနေခဲ့ကြသူ12ယောက်ဟာအခုချိန်မှာတော့မရှိကြတော့ဘူးလို့လည်းနိုင်ငံတော်ရုံးမြင့်တန်ကြားကတဆင့်ပြောကြားခဲ့တဲ့ဝန်ကြီးချုပ်မင်ဂိုမာပြောဆိုခဲ့ပါတယ်။အကြီးတန်းရုပ်ဆိုပြီးဘလို့မှနားမလည်နိုင်တဲ့လောက်ရက်ကဒီလူတွေရဲ့အသက်တွေကိုနှုတ်ယူသွားတယ်လို့လည်းပြောဆိုခဲ့ပါတယ
်။ဆီးရီးယားနိုင်ငံအလက်ပိုမှာပိတ်မိနေတဲ့ရက်သားတွေကဲဆဲနေရာရွှေ့ပြောင်းပေးရေးကိစ္စဟာနှစ်ရက်အတွင်းပ ြည်သူတွေနဲ့အကြောင်းရုရှားနဲ့တူရကီနိုင်ငံသားရေးဝန်ကြီးတွေကအင်္ဂါနေ့မှာပြောဆိုလိုက်ကြပါတယ်။လူပေါင်း 38,000 ကိုပြောင်းရွှေ့ပေးပြီးသွားပြီးဖြစ်ပြီးအလက်ပိုမြို့အတွင်းကျန်ရှိနေတဲ့လူတွေကိုဘူရူနီမှာအပြီးသက်ပြောင်းရွှေ့ပေးဖို့ညှိမှန်းထားတဲ့အကြောင်းတူရကီနိုင်ငံသားရေးဝန်ကြီးမာဗလူကာဘူဆိုဂလူကတွစ်တာလူမှုကွန်ရက်ဆာမျက်နှာမှာအင်္ဂါနေ့ကရေးသားလိုက်ပါတယ်။ရုရှားတူရကီနဲ့အီရန်နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေမော်စကိုမြို့မှာတွေ့ဆုံဆွေးနွေးကြပြီးတဲ့နောက်သူတို့၃နိုင်ငံရဲ့အချိန်ဩဇာနဲ့အခုလိုလူတွေကိုပြောင်းချွေဖို့အတွက်စီစဉ်ခဲ့တာဖြစ်တဲ့အကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဗရော့ကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ဆီးရီးယားနိုင်ငံမှာ၆နှစ်နီးပါးအတွင်းအာဏာကိုသူတို့၃နိုင်ငံကထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အကြောင်းပြသလိုက်တဲ့သဘောလည်းတက်ရောက်ပါတယ်။ဆီးရီးယားနိုင်ငံအတွင်းစစ်ပွဲတွေအဆုံးသတ်ရေးအပြစ်ခတ်ရပ်ဆိုင်ဖို့အတွက်အဆိုပြုလာမူကြမ်းတစ်စောင်ကိုလည်းနိုင်ငံသားရေးဝန်ကြီး၃ဦးကရေးဆွဲထားကြောင်းရုရှားကပြောဆိုလိုက်ပါတယ
်။ UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ယူအမေရိကန်တန်မြန်မာပိုင်းစီစဉ်ကဗိုလ်ရုနေနန္ဒခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်။အစိုးရရဲ့လုံခြုံရေးအစီအစဉ်နဲ့ရခိုင်ပြည်နယ်ထဲမှာတွားရောက်ပြီးတော့သတင်းယူနေကြတဲ့သတင်းတောက်တွေဟာဒီကနေ့မှတော့တိုက်ခတ်မှုဖြစ်ပွားတဲ့ငခုရကြီးကန်းပြင်စတဲ့ဒီနေရာဒေသတွေကိုတွားရောက်ပြီးတော့လေ့လာကြမှာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းနယ်မြေရှင်းလင်းရေးလှုပ်ရှင်လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲမှုတွေရှိနေချိန်မှာပဲအစိုးရရဲ့စီစဉ်ပေးမှုနဲ့ပြည်ပသတင်းဌာနတချို့အပါဝင်ပြည်တွင်းသတင်းတောက်စုစုပေါင်း13ယောက်ရခိုင်ပြည်နယ်မှာတွားရောက်ပြီးတော့သတင်းယူနေကြတာပါ။အင်္ဂါနေ့ကတော့သတင်းတောက်တွေကိုအာနာပိုင်တွေကဘူးတိတော်မြို့မှာရှိတဲ့ဈေးဆေးရုံကျောင်းအစရှိတာတွေကိုလိုက်လံပြီးတော့ပြသခဲ့ပါတယ်။မောင်တော်မျိုးမှာလည်းမြို့မိမျိုးဖပုဂ္ဂိုလ်2ယောက်3ယောက်နဲ့တွေ့ဆုံမှုစီစဉ်ပေးခဲ့တဲ့အကြောင်းလိုက်ပါသွားတဲ့သတင်းတောက်တယောက်က VOA မြန်မာပိုင်းကိုပြောပါရတယ်။သတင်းတောက်တရဲ့ခီးစဉ်တစ်ချောင်းမှာလုံခြုံရေးအတွက်လက်နက်ကင်လုံခြုံရေးတွေလိုက်ပါနေပေမဲ့မိကျင်တာကိုတော့လွတ်လွတ်လပ်လပ်မေးလို့ရတယ်လို့ပြောပါရတယ်။ရခိုင်ပြည်နယ်ထဲမှာမွတ်စလင်လူနည်းစုတွေပေါ်စစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ကြေကြေပြန့်ပြန့်ဝေဖန်မှုတွေထွက်ပေါ်နေချိန်မှာအခုလိုသတင်းတောက်တွေကိုပထမဦးဆုံးသတင်းယူခွင့်ပေးခဲ့တာလည်းဖြစ်ပါရတယ်။ဒါပေမဲ့အခုသတင်းယူခွင့်ရတဲ့ထဲမှာ VOA, RFA, BBC လိုနိုင်ငံခြားသတင်းဌာနကြီးတွေမပါဝင်ပါဘူး။အဲ့ဒီမှာဖြစ်နေတဲ့အခြေအနေတွေကိုသိရှိလေ့လာနိုင်ဖို့အတွက်နိုင်ငံတကာပြမလိုက်လေ့လာသူတွေလူသားချင်းစာနာမှုအကူအညီပေးသူတွေကိုအခန့်အသတ်ရှိတောရောက်ခွင့်ပေးဖို့မြန်မာအစိုးရကိုလူခွင့်ရေးအဖွဲ့အစည်းတွေကလည်းတောင်းဆိုနေကြပါတယ
်။စကိုင်းတိုင်းမုံရွာမြို့မှာ11 Channel သတင်းတော်ကိုစုမိုးထွန်းအသက်ခံရမှုပေါ်စုံစမ်းစစ်ဆေးမှုတွေကိုတိုးမြင့်လှုပ်ဆောင်မှုနဲ့ကျူးလွန်သူတွေကိုဖောက်ထုတ်နိုင်ဖို့အတွက်နှစ်ဆတိုးကြိုးပမ်းမှုတွေကိုလှုပ်ဆောင်ကြဖို့ဒီပြင်သစ်ခြေဆိုင်နယ်စည်းမခြားသတင်းတော်များအဖွဲ့ ISF ကမြန်မာအာဏာပိုင်တွေကိုဒီဇင်ဘာလ20ရက်အင်္ဂါနေ့ကကြေညာချက်ထုတ်ပြန်ပြီးတော့တောင်းဆိုလိုက်ပါတယ်။အသက်ခံခဲ့ရတဲ့သတင်းတော်ကိုစိုးမိုးထွန်းဟာသူမသိငယ်ချိန်ထိဒေသတလွားကတရားမဝင်တစ်လုံငန်းအပါဝင်တရားမဝင်ဒီကာရာအိုကေဆိုင်ကန်ပေါများလာတဲ့အကြောင်းတွေကိုသတင်းရယူနိုင်ဖို့ကြိုးပမ်းနေတာဖြစ်ပြီးတော့ရရက်ဆက်ဆက်ရိုက်တဲ့ခံခဲ့ရတဲ့သူ့အလောင်းကိုဒီဇင်ဘာလ13ရက်နေ့ကမြို့ပြင်မှာတွေ့ရှိခဲ့တာဖြစ်ပါတယ်။သတင်းနောက်ကိုစိုးမွထွန်းအသက်ခံရမှုကိုစုံစမ်းဖော်ထုတ်ဖို့အတွက်ရဲတပ်ဖွဲ့ကအထူးတပ်ဖွဲ့တစ်ခုကိုဖွဲ့စည်းခဲ့ပြီးတော့အခုခါဒီတန်တရားရှိတဲ့ KTV ကာရာအိုကေဆိုင်မန်နေဂျာနှစ်ဦးကိုလည်းရဲတပ်ဖွဲ့ကစတင်စစ်ဆေးနေပြီဖြစ်ပါတယ်။ ISF ရဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ရဲတပ်ဖွဲ့ရဲ့ဆောင်ရွက်ချက်တွေနဲ့ကိုစိုးမွထွန်းဟာဒီသူ့အလုံးနဲ့ဆက်နွယ်ပြီးတော့အသက်ခံရတာဖြစ်ကောင်းဖြစ်နိုင်တယ်ဆိုတော့ယူဆချက်ကြောင့်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတဲ့အချက်ပေါ်ကြိုးဆိုတဲ့အကြောင်းကို ISF ရဲ့ဒီအာရှပစိဖိတ်ရေးရာအကြီးအကဲဘင်ဂျမင်အစမေးကပြောဆိုထားပါတယ်။သတင်းနောက်ကိုဆိုမိုထွန်းနဲ့ပါဆိုရင်ဒီ1996ခုနှစ်ကလေးကအသက်ခံခဲ့ရတဲ့သတင်းနောက်9ယောက်ရှိသွားပြီးဖြစ်ပြီးတော့မြမအစိုးရအနေနဲ့ကျူးလွန်သူတွေလူငယ်ချမ်းသာခွင့်ရနေတာမျိုးတရားပါမဖြစ်စေဖို့နဲ့တရားဥပဒေစိုးမိုးရေးအပြည့်အဝရှိတဲ့နယ်လို့လည်းသူကပြောဆိုခဲ့ပါတယ်။အလားတူသတင်းနောက်ကိုစိုးမိုးထွန်းအသက်ခံရမှုနဲ့ပတ်သက်ပြီးတော့တရားစုံစမ်းဖော်ထုတ်ပေးဖို့ဒီစာနယ်ဇင်းဓမ္မများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကလည်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ
်။တရုတ်နိုင်ငံမြောက်ပိုင်းမှာထူထပ်တိတ်တိတ်မီးခိုးမြေမုံတွေဖုံးလွှမ်းနေတဲ့အတွက်ဒေသခံတွေအသက်ရှူကြနေကြပြီးတော့ ဒေသအာဏာပိုင်တွေကစီးပွားရေးလုပ်ငန်းလှုပ်ဆောင်မှုတွေကိုတားမြစ်ထားပြီးအနီးရောင်အဆင့်သတိပေးချက်ထုတ်ပြန်ထားရပါတယ်။ဒါဆိုရင်တဘာဝပတ်ဝန်းကျင်ညှဉ်းနွမ်းမှုနဲ့ပတ်သက်ပြီးတော့သတိပေးချက်အဆင့်၄မျိုးရှိတဲ့နဲ့အမြင့်ဆုံးအဆင့်လည်းဖြစ်ပါတယ်။ဒါစင်နဲ့ချီပြီးတော့ရှိတဲ့၄ချောင်းခရီးစဉ်တွေကိုလည်းပိတ်ထားပြီးတော့တွာလာရေးအတွက်ကန့်သတ်မှုတွေပြုလုပ်ထားရတယ်လို့ဒါအပိစက်ယုံဆောက်လုပ်ရေးလုပ်ငန်းတွေနဲ့စက်ယုံအလို့ယုံတွေကိုလဲပတ်မှုတွေကိုလည်းဖြတ်တောက်ထားပါတယ်။ဒေသအတွင်းမှာလူဦးရေတန်းဆယ်ကနန်းနေထိုင်လျက်ရှိပြီးတော့အထူးသဖြင့်ဆောင်းရသည်မှာကြောင်ပြီးသွေးဒါအပိစက်ယုံကနေထုတ်လုပ်တဲ့ဒါအားကိုအသုံးပြုနေကြရတာပါ။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတ်မှတ်ထားတဲ့လုံခြုံစိတ်ချမှုအဆင့်ထက်ဆယ်ဆဆူရတဲ့အခြေအနေမှာရောက်နေပါတယ်။တရုတ်အစိုးရကအနာဂတ်တန်းပြည်ရဲ့ဖွံ့ဖြိုးမှုကိုချိန်းချောက်နေတဲ့လေဒုညဉ့်ညမ်းမှုကိုတက်ဖြတ်ဖို့အတွက်2014ခုနှစ်မှာကြေညာခဲ့ပါတယ်။ဒီလိုပြည်သူတွေရဲ့စိုးရိမ်မှုပေါ်တိတ်ပြီးတော့လဲဂယူတစိုက်ရှိကြတာလို့မတွေ့ရဘူးလို့သိရပါတယ်
။အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဟာရှေ့လာတဲ့သမ္မတတာဝန်ကိုတရားဝင်လွှဲပြောင်းယူပြီးတဲ့နောက်တရုတ်နိုင်ငံနဲ့ဆက်ဆံရေးကိုပုံမှန်ပြန်ဖြစ်အောင်အမြန်ဆုံးဆောင်ရွက်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတရုတ်အစိုးရအဆင့်မြင့်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တရုတ်အမေရိကန်ဆက်ဆံရေးဟာကမ္ဘာပေါ်မှာအရေးအကြီးဆုံးဖြစ်တယ်လို့လက်ရှိအခြေအနေပေါ်မှာမူတည်ပြီးတော့နှစ်နိုင်ငံဆက်ဆံရေးတိုးတက်အောင်ဆက်လက်ဆောင်ရွက်ဖို့လဲတရုတ်နိုင်ငံကအသင့်ရှိနေတဲ့အကြောင်းတရုတ်နိုင်ငံရဲ့အာရှရေးရာဒုတိယနိုင်ငံသားရေးဝန်ကြီးဂျန်ရှောင်ဆွန်းကအိန္ဒိယချင်းပါကစ္စတန်နိုင်ငံမှာအင်္ဂါနေ့ကပြောဆိုခဲ့တာဖြစ်ပါတယ
်နောက်ဆုံးရမြန်မာနိုင်ငံနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့မန္တနာချန်တို့ကပြောပြခဲ့ကြတာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို bambis.voanews.com internet ဆာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာပဲဖမ်းယူနားဆင်နိုင်တယ်လို့ VOA Bambis News ဆိုတဲ့ VOA ရဲ့ Facebook ဆာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့စတင်ကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာအောက်တိုဘာ9ရက်နေ့ကလုံခြုံရေးစခန်းသုံးခုတိုက်ခိုက်ခံရပြီးလုံခြုံရေးတပ်ဖွဲ့ဝင်တို့တေဆုံးခဲ့ရပြီးနောက်ပုံမှန်သွာလာခွင့်ပိတ်ပင်ထားတဲ့အကြမ်းဖက်ပဋိပက္ခဖြစ်ပွားရာဒေသတွေကိုမြန်မာအစိုးရကပထမဦးဆုံးချိန်ဖြစ်ပြည်တွင်းပြည်ပသတင်းတောက်တချို့ကိုဝင်ရောက်ခွင့်ပြုထားပါတယ်ဒီလိုတွားရောက်သတင်းယူခွင့်ရသူ3ဦးထဲမှပါတဲ့ EAP EPA သတင်းဌာနကကိုငိမ့်ချမ်းနိုင်ကိုမက်ခင်ဖြူတွေးကဆက်သွယ်မေးမြန်းခဲ့ပါတယ
်ရခိုင်ကိုသတင်းတောက်တွေပထမဦးဆုံးချိန်ဝင်ခွင့်ပြုတာဆိုတော့လေအခုကိုငိမ့်ချမ်းနိုင်တို့အဲ့ဒီမှာရောက်နေပြီပေါ့နော်ဘယ်သတင်းဌာနတွေကဘယ်နှစ်ယောက်လောက်ကိုအခုပထမဦးဆုံးဝင်ခွင့်ပေးလိုက်တာပါလဲရှင်
ဒါတင်ဟာရာဒီလဲဆိုတော့မီဇီမပါတယ် Central News Bureau ဆိုတာကျွန်တော် Skynet ကဟာပေါ့နော်အဲ့ဒါပါတယ်နောက် MITV ပါတယ်နောက်ခင်ကြီးသတင်းပါမယ်နောက်ကျွန်တော်တို့ TV site Japan သတင်းဌာနပါမယ်နောက်ပြီးတော့ Kyoto News ပါမယ်ပြီးကျွန်တော်ပါမယ် 7A ပါတယ
်ဟုတ်ကဲ့အဲ့တော့ပြည်တွင်းရောပြည်ပရောပါတာပေါ့နော
်ဟုတ်ကဲ့ဟုတ်ဟုတ်
ဟုတ်ကဲ့ဘယ်နှယောက်လောက်ရှိလဲရှင်73ယောက်လို့ကြားထားတယ်ဟုတ်ပါလား
73ယောက်ဟုတ်တယ်ဒါပေမဲ့မနေ့ကကျွန်တော်တို့စစ်တွေရောက်တယ်စစ်တွေရောက်ပြီးဒီနေ့မနေ့ထွက်လာတော့အင်္ဂဝေါလာထောင်းကအင်္ဂဝေါလာထောင်းလည်းပါတယ်လေပျော်စံနေကောင်စီနေနဲ့အဲဒါပေမဲ့ရုံးလောင်တော့အော်လောင်ကနေမကောင်းလို့ဆိုပြီးနေကြံခဲ့တော့ကျွန်တော်တို့12ယောက်ဖြစ်သွားတယ်ဒီတော့ခီးတယ်အ
ဲ့တော့အခုကိုငင်းချမ်းနိုင်တို့ကဘယ်မှာရောက်နေတာလဲရှင်အခုရောက်နေတဲ့နေရာ
ကျွန်တော်ကမောင်တော်ရောက်နေပြီအ
ဲ့တော့တည်င်းနေရောလွတ်လွတ်လပ်လပ်ယူခွင့်ရလားအချိန်နေရာမှာဘယ်လိုရှိနေလဲရှင်ဟိုတည်င်းယူရတဲ့အချိန်နေရောဒီလွတ်လွတ်လပ်လပ်ဘယ်လောက်ထိအတိုင်းထားထိယူခွင့်ရလဲ
တည်င်းယူတော့လွတ်လွတ်လပ်လပ်ယူရပါတယ်ဒါပေမဲ့တို့ပြအခုမှကျွန်တော်ကမောင်တော်အခုမှရောက်တာဆိုတော့ကစစ်တွေကနေကျွန်တော်တို့မနက်ကချက်ပြေးနဲ့လာတယ်ကျွန်တော်တို့ဘူးဒီတော်ရောက်တယ်ဘူးဒီတော်မှာရှိတဲ့သူတို့အဲဒီနှစ်ဖက် community ရှိတဲ့ဟာကြီးကျွန်တော်တို့လိုက်ပြတယ်ဈေးတွေဘာတွေဟိုနောက်ပါလဲဆေးရုံတို့ကြောင်းတို့ပေါ့နော်အဲဒါတွေလိုက်ပြတယ်အဲပြီးတော့မှကျွန်တော်တို့ဒီဘက်ကိုထွက်လာတာဆိုတော့အခုမှရောက်တာကျွန်တော်မောင်တော်ဒီမောင်တော်ရောက်တော့မောင်တော်မှရှိတဲ့မျိုးမီမျိုးဖားလို့ပြောတဲ့ပုံကနှစ်ယောက်တုံးနဲ့ကျွန်တော်တို့တွေ့ပြေးနေတယ်အဲမှာကျွန်တော်တို့ TV သမားတွေဘာတွေ interview လုပ်နေကြတာပေါ့နော်ကိုလည်းမဒီကျန်ကဖူးချင်းဖြစ်နေပြီကျွန်တော်ဒီကနေ့ပြီးပြီပြန်လဲကျွန်တော်တက်ဟိုလဲနေရပါမယ်မနေ့ကံကြာမှသူကတကယ်အခင်းဖြစ်တဲ့ရွာတွေစီစဉ်တာရှိတယ်သူတို့မှလည်းသူတို့ငွေရဲ့ arrange ရှိပြီးသားဘယ်ရောဒါပေမဲ့အဲ့ရွာတွေရောက်အောင်ကျွန်တော်တို့ဘာဖြစ်မှမသိသေးဆိုတော့သူတို့ကြိုးစီစဉ်တာလားဖြစ်နေမလားဘာဖြစ်မှတော့မသိဘူးသို့တော့တော့သူကြိုးစီစဉ်တာလဲတေချာတော့ကျွန်တော်ကကိုယ့်ကိုတခြားပတ်ပြီးမင်းလေးမှပဲလေပြန်မှာအဲ့လိုမနေ့ပြန်စီစဉ်တော့မသိသေးဘူးကျွန်တော်ဟုတ်
အခုဘူးသီးတောင်ကိုရောက်ပြီးပြီနောက်မောင်တော်ကိုလည်းဆားရောက်ပြီးဆိုတော့ဒီရောက်ပြီးတလောက်အချိန်နေမှာတရင်ရွာတာအားရမှုရှိပါလားရှင်
အခုချိန်ထိတော့ okay ပါတယ် file ပါတယ်ကျွန်တော်တော်တော်များများသင်ကြည့်တယ်မေးချင်တာမေးလို့ရတယ်အဲဒီကုနှစ်ဖက်တန်းလည်းတော်တော်ကြားရတယ်ကျွန်တော်ဒီလေးဆို
လုံကြုံရေးအချိန်နေရရော
ဟုတ်ကျွန်တော်တို့တော့အခုရှေ့ကသူတို့လက်နက်ကင်လက်နက်ကင်သားရေတပ်ဖွဲ့နေပါနဲ့အဲသူတို့ရောရှေ့ကလိုက်ပြီး တော့ရောက်လိုက်ပြီဘာလို့အခုကကစီချိန်နဲ့ဖြစ်နေလို့အခုချိန်ပြီးတော့ AC ပဲကဒီနေရာအခုကျွန်တော်ရောက်နေနေဒီ AC ပဲတလန်လုံးကတော့
ထူးထူးခြားခြားဒီအဲ့မှာလက်ရှိအကြံပေးပရိပခါတွေဖြစ်ခဲ့တဲ့နေရာဆိုတဲ့အခါကျတော့ထူးထူးခြားခြားပါရများတတိထားမိလဲရှင်
ဒီနေရာကကျွန်တော်အခုကျွန်တော်ရောက်နေတဲ့မြို့ပေါ်ဖြစ်နေတော့ဗျာထူးထူးခြားခြားမဖြစ်ဘူးတင်တယ်တကယ်ဖြစ်တဲ့နေရာကမနေ့ကမှရောက်မှာအဲ့ကြောင့်ကျွန်တော်တို့ဒီကမြင်ရမယ်ဒီကကောင်းကောင်းပြီမှာပဲကျွန်တော်တို့ဒီလိုမနေ့ဖြန်ရဲ့တပည့်ခါရဲ့ကနေ့ဖြန်ဝပိတို့ဘာလို့ပဲသွားမှာဒီကပြင်တို့ဝပိတို့ကိုသွားမှာနောက်တနေ့ကျတော့မှဘာလဲဟိုတိုးတဲ့ကောက်တို့ဘာလို့နော်အငူဘောပဲသွားမှာအဲ့လိုတောင်ပိုင်းနဲ့မြောက်ပိုင်းပေါ့အဲ့လိုခွဲထားတယ်အ
ဲ့တော့အစီအစဉ်ကမနေ့ဖြန်ရဲ့တပည့်ခါရဲ့ပြီးလို့ရှိရင်စစ်တွေကိုပြန်ရမှာလားရှင
်ဟုတ်တယ်မနေ့ဖြန်တရက်ကတော့ဒီမှာပဲပြန်အေးဒီတပတ်စာကြရင်အဲ့တော့ပြန်ရတဲ့ခါကျစစ်တေပြန်22ရက်နေ့မှာပြန်23ကတော့ကျွန်တော်ရန်ကုန်ပြန်ပေါ့
ဒါတော့ EPA သတင်းဌာနသတင်းတောက်ကိုညင်းညံ့နိုင်ကို VOA မက်ခင်ဖြူထွေးကအင်္ဂါမနေ့ညပိုင်းကဆက်သွယ်မေးမြန်းခဲ့တာကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်အခုလိုမောင်နှောဒေသကိုရောက်နေကြတဲ့သတင်းတောက်တွေကိုဒီကနေ့ဗုဒ္ဓနေ့မှာတော့ငခုရဝဘိတ်ကြီးကန်းပြင်စတဲ့ဒေသတွေမှာသတင်းသွားရောက်ယူခွင့်ရမယ်လို့သိရပါတယ်အခုတခါတော့ဒီနိုင်ငံတကာသတင်းနဲ့ပတ်သက်တဲ့သတင်းတပုတ်ကိုတင်ပြကြပါမယ်။ဂျာမနီနိုင်ငံဘာလင်မြို့တော်တဲကခရစ်စမတ်ဈေးပွဲတော်တစ်ခုကိုလော်ရီကားနဲ့ဝင်ပြီးတော့အတင်းတိုက်ခိုက်ပြီးတော့အကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်ပွားပြီးနောက်မှာဂျာမနီနိုင်ငံအပါအဝင်ဥရောပနိုင်ငံတွေမှာလုံခြုံရေးတွေတိုးမြှင့်ထားပါတယ်။အခုလိုအချိန်မျိုးမှာခရစ်စမတ်ပွဲကိုအထူးအလေးထားပြီးတခန့်တနာကျင်းပလေရှိကြတဲ့ဥရောပဒေသတွေကတော့အခုလိုအကြမ်းဖက်တိုက်ခိုက်မှုကြောင့်ထိတ်လန့်ကြောင်ရွံ့နေမှာမဟုတ်ဘူးလို့ပြောဆိုနေကြပါတယ်။ဘာလင်မြို့တိုက်ခိုက်မှုဖြစ်ပွားပြီးနောက်ဆက်တွဲအခြေအနေကိုတော့မတ်စုမြတ်မွန်ကတင်ပြထားပါတယ်
။တနင်္လာနေ့ညပိုင်းကလူပေါင်း12ယောက်တေဆုံးခဲ့ရတဲ့ဘာလင်မြို့ကခရစ်စမတ်ဈေးပွဲတော်ဈေးတန်းတိုက်ခိုက်ခံရမှုဟာအကြမ်းဖက်တိုက်ခိုက်မှုအဖြစ်ယူဆနိုင်တယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်ကပြောကြားခဲ့ပါတယ်။ခရစ်စမတ်ကာလပျော်ပျော်ပါပါနဲ့လက်ဆောင်တွေဝယ်ကြအပြင်ထွက်စားတောက်ကြတဲ့အချိန်မျိုးမှာတိုက်ခိုက်မှုဖြစ်ခဲ့တဲ့အတွက်လူတွေအတော်လေးထိတ်လန့်သွားခဲ့ကြတယ်လို့ဘာလင်မြို့မှာနေထိုင်တဲ့ဘာလင်ဟွန်ဘော့တက္ကသိုလ်အကတိကဟောင်းဦးခမောင်စောကပြောပြပါတယ်
။ကြီးလာလာစားတော့နည်းနည်းဖြစ်နေကြတာပေါ့လေလူတွေဒီနေ့လို့ရှိရင်လည်းတို့လူညီကြီးတွေရမ်းချထားတယ်။နောက်ပြီးတော့ဘာလင်မှာခရစ်စမတ်မားကတ်တွေကိုကွန်ပိတ်ထားတယ်ဝင်ရင်ဒီမှနဲ့နောက်ဖြစ်တဲ့နေရာမှာသွားပြီးတော့သူတို့ပြောင်းနေနေထုံးမယ်ပန်းငွေတွေချမယ်ခဏလေးနေမယ်သူတို့ဆွတ်တောင်းပွဲနဲ့လုပ်တယ်အဲ့ဒီနာရှိတဲ့ charge တဲ့မှာအဲ့တော့သူတို့ပြည်အမ်ဘာသာဟိုဒီကိုင်းဘောင်းစုံနဲ့မကဘူးဒီမွတ်စလင်တွေရောဂျူးဘာသာဝင်ဘာသာရေးကောင်းဆောင်တွေရောခုတ်ဖိတ်ပြီးတော့ဆွတ်တောင်းပွဲလုပ်တယ်လေ
လော်ရီကားနဲ့ဈေးဆိုင်တန်းတွေကိုအတင်းဝင်တိုက်ခိုက်တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွအဖွဲ့ကတော့ဆိုပါတယ်တိုက်ခိုက်မှုဖြစ်ပြီးဖမ်းဆီးခဲ့တဲ့မတင်ကားသူကိုအထောက်အထားမလုံလောက်တဲ့အတွက်ရဲကပြန်လွှတ်ပေးခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်လူတွေဟာထိတ်လန့်နေပေမဲ့အသွားအလာမပြတ်ဘူးလို့တိုက်ခိုက်ခံရတဲ့ခရစ်စမတ်ဈေးဆိုင်တွေစီကိုပြီးခဲ့တဲ့သတင်းဘက်ကပဲရောက်ခဲ့တဲ့ဘာလင်မြို့မှာနေသူမန်နီလာတော်ကပြောပါတယ်
။ကျွန်တော်အမြင်ကတော့ပုံမှန်ပဲသွားလာနေကြပါဒါပေမဲ့စိုးရိမ်စိတ်တွေတော့ရှိရင်ကျွန်တော်ကလည်းရှိပါဒါမျိုးတစ်ခုကတော့ထပ်ဖြစ်လာနိုင်တယ်ဆိုတာတွေ့ပါတယ်။အားကြောင့်စိုးရိမ်တာကလူဆူဆူဆိုရင်သွားဖို့ရပါရင်ကြောက်သွားတာပေါ့လေအဲ့ဒီကကျွန်တော်တို့အိမ်နဲ့တိတ်မဝေးဘူးအဲပြီးခဲ့တဲ့အပတ်ကအဲဟန်ဂရီမှာကျောင်းတက်နေတဲ့ဗမာကျောင်းသားတွေလာလေကြလို့ကျွန်တော်အဲ့ဒီဈေးကိုပဲလိုက်ပို့ဘူးသေးရဲ့
ဘာလင်မြို့တော်မှာတနင်္လာနေ့ကတိုက်ခိုက်ခံရတဲ့အတွက်ဂျာမနီနိုင်ငံတွေကတခြားမြို့တွေမှာလည်းလုံခြုံရေးတွေကိုတင်းကျပ်ထားပါတယ်လူစီကားတဲ့နေရာတွေစီတည်ထားသွားလာကြဖို့လည်းအစိုးရကနှိုးဆော်နေတယ်လို့ဖရန့်ဖို့တ်မြို့မှာနေတဲ့ကိုဖြိုးကပြောပြပါတယ်
လမ်းဆောင်လမ်းကွာတိုင်းမှာလည်းသူတို့အင်အားတော်တော်တိုးပြီးတော့ရဲကားတွေနှစ်စီးနှစ်စီးလောက်ချထားတာတွေ့တယ်။ညဘက်အခုခရစ်စမတ်ဈေးတန်းနေပါလေဆိုရင်တော့လူနည်းနည်းကျဲတယ်ဗျ။အရင်နေ့တွေကတော်တော်များတယ်ကျွန်တော်တို့လည်းဒီနေ့ဖြတ်လာတိုင်းမှာဈေးတန်းကပဲဒါပေမဲ့တော်တော်ကျဲတယ်တော်တော်ကြီးကိုကျဲတယ်လူမရှိသလောက်ပဲခင်ဗျာဒီပြည့်မျိုးတော့မသိဘူးကျွန်တော်ဒီ front book ကလည်းလူတော်တော်ကျဲသွားတယ်ခင်ဗျာဒီအစိုးရကပေါ့လေဒီလူအရန်စီကားတဲ့နေရာတို့ဘာလို့ပေါ့လေအတွားလာအနေဆိုင်ပြီးတော့ဟိုဘေးပတ်ဝန်းကျင်ကို queue site ပို့ပါဖို့သူ review ကတော့သူတို့ကြီးညာထားတယ်ခင်ဗျာလူများတဲ့နေရာတွေပေါ့အဓိကတော့လူများတဲ့နေရာတွေပေါ့အဲ့လိုမျိုးတိုးစော်ထားတယ်ခင်ဗျာအစားစားအရရာစင်ကျင်ဖို့
Christmas ကာလဥရောပနိုင်ငံတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နိုင်တဲ့အတွက်သတိထားသွားလာကြဖို့ American နိုင်ငံသားရေးဌာနကလည်းခီးသွွားနှိုးစော်ချက်ကိုထုတ်ပြန်ထားပါတယ်တနင်္လာနေ့တုန်းက Germany မှာတိုက်ခိုက်ခံရတဲ့ပုံစံမျိုးလူအုပ်ကြီးတဲကိုလော်ရီကားနဲ့အတင်းဝင်တိုက်မှုဟာပြင်သစ်နိုင်ငံတောင်ပိုင်း Nice မြို့မှာဇူလိုင်လကပဲဖြစ်ပွားခဲ့ပါသေးတယ်။အကြမ်းဖက်တိုက်ခိုက်ခံရမှုတွေမကြာခဏဖြစ်နေတဲ့ပြင်သစ်နိုင်ငံမှာအခုဆိုရင်လုံခြုံရေးကိုပို့ပြီးတော့တင်းကျပ်ထားပါတယ်။ပါရီမြို့တော်မှာနေသူမတ်စောတူစာကတော့တခြားဥရောပတိုက်သားတွေလိုပဲပါရီမြို့သူမျိုးသားတွေအနေနဲ့အကြမ်းဖက်သမားတွေဖြစ်စေခြင်းတလို့ကြောက်သွားမှာတော့မဟုတ်ဘူးလို့ဆိုပါတယ်
။ကြောက်သွားလားဆိုတော့ကြောက်သွားတဲ့စိတ်လုံးဝမရှိပါဘူး။ မြစ်တိုင်းလိုပဲကျွန်တော်တို့ဒီ Paris မြို့ခလေးကမှရှိတဲ့ရှောင်းဇီလီဇီလမ်းမကြီးပေါ့နော်အဲ့မှာဟိုဒီပြည်သူနိုင်ငံရဲ့သူကတော့အလှဆုံးလမ်းမဆိုပြီးတော့အဲ့မှာအမြဲတမ်းခရစ်စတ်ပွဲတော်အကြီးကြီးကျင်းပါတယ်လေအဲ့မှာကျွန်တော်အမြဲတမ်းနှစ်တိုင်းကလေးတွေနဲ့တွားပြီးပြပြရှင်ရှင်ကစားကြစားကြတောက်ကြလမ်းလျှောက်ကြပေါ့နော်လုပ်နေကြပါအဲ့တော့မနေ့ကတော့ရည်ရွယ်ထားပါတယ်တွားဖို့အဆုံးပြတ်ပြီးပြီအဲ့ဒါထုံးစံမတိုင်းဘူးပေါ့နော်တွားကြမယ်ကလေးတွေနဲ့ပြပြရှင်ရှင်သူတို့ကြောက်သွားလို့ဆိုပြီးကိုအိုအပြစ်မထွက်တာတော့မရှိတော့ပါဘူးမဟုတ်လို့ရှိရင်ဒီကဘာကြီးကသူတို့လက်ထဲဒီအကြမ်းဖက်တွေတဲ့လူတွေရောက်တော့တော့မှလည်းကျွန်တော်ကြောက်နေလို့ရှိရင်ဟုတ်တယ်မှာ
ရေထဲပင်လယ်ကိုဖြတ်ပြီးလာကြတဲ့ Syria စစ်ပြေးဒုက္ခသည်တွေအပါအဝင်ဒုက္ခသည်တွေနဲ့နိုင်ငံပြောင်းအခြေချသူတွေတိမ့်တဲ့ချီကို Germany နိုင်ငံကလက်ခံထားပါတယ်အဲ့ဒီလိုအမြောက်အများကိုလက်ခံထားတဲ့အပေါ်မချေနှက်သူတွေကဝင်ကြီးချုပ် Angela Merkel အစိုးရကိုအရင်တည်းကဝေဖန်နေကြတာပါအခုလို12ယောက်သေဆုံးပြီးတော့49ယောက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုကြောင့်အစိုးရအတွက်ထိခိုက်စရာဖြစ်တယ်လို့ Berlin Humboldt တက္ကသိုလ်ကတိကဟောင်းဥက္ကမောင်စောကသုံးသပ်ပါတယ
်အစိုးရကိုယ်တိုင်ကလည်းမနာရဘဲသူတို့ TV ကနေပြောသွားတာပဲဟိုတည်းဘာမှသူတို့တရင်မရသေးငယ်ခွန်လုံးပုံမချပါနဲ့ဘာမချပါနဲ့ပြောနေရတယ်ဆိုလိုတာကဒီမှာလည်း immigrant တွေကိုဆန့်ကျင်တဲ့ပါတီရှိတယ်အဲ့ဒီပါတီတွေတော့ချက်ချင်းထအော်ယူရောဒါမနစ်ကန်ဝန်ကြမှာဝင်ကြီးရောအကြမ်းမက်နဲ့မဆင်မချင်မနဲ့လူတပန်းတော့တွန်းလာတဲ့ကိစ္စကြောင့်ဖြစ်တယ်ပေါ့အဲ့ကြောင့်ပါတီဖြစ်ရတယ်လူတို့ပါတီတခုကတော့ထအော်တယ်ဟောတခြားပါတီတွေမတည့်တူတူမြင်တဲ့ green ပါတီတို့ leftist ပါတီတို့ကတော့ဒါမျိုးတွေရမ်းမလို့ကြပါနဲ့မမသိကြပဲနဲ့မပြောပါနဲ့။အိုးအဲ့ဒါမျိုးတို့လူတွေကိုဖြောင်းပြနေရတဲ့သဘောရှိတာပေါ့။လူတွေတော်တော်များများစိတ်ထဲမှာတော့လေးမကောင်းဖြစ်တယ်။အထူးသဖြင့်ဂျာမနီမှာဒီခရစ်စတာပွဲဆိုတာကတို့တွေအင်မတန်အတွတ်မြတ်ထားတဲ့ပွဲကိုအဲ့လိုပွဲမျိုးမှာလုပ်တယ်ဆိုတာတို့စိတ်ထဲမှာနည်းနည်းမကောင်းဖြစ်တယ်။ဘာအကျိုးတရားမှုဖြစ်မလဲဆိုရင်တခုကတော့ချင်းတည်တာရှိတယ်။အခုဒီလက်ရှိအော်ဆိုနေတဲ့ဒီ CDU ပါတီဟာနောက်တစ်ခါရုပ်ောက်ပွဲကြရင်တော့အရင်ကရတ်လောက်မဲရတော့သူမရဘူး။မဲရတော်တော်များများဆုံးရှုံးကုန်နေမယ်။
အကြမ်းဖက်ဝါဒီတွေရဲ့လက်ချက်ဖြစ်ပုံရတဲ့တိုက်ခိုက်မှုကြောင့်ဥရောပတခြားမျိုးတွေကခရစ်စမတ်ပွဲတော်တွေဈေးပွဲတော်တွေနဲ့အထင်ကရနေရာတွေမှာလည်းလုံခြုံရေးတင်းကျပ်တဲ့အစီအစဉ်တွေကိုလုပ်နေကြပါတယ်ရှင်
။မဟာဆွေမြတ်မွန်စူးစီးတင်ပြခဲ့တာပါ။အခုတခါနားဆင်ရမှာက2016ခုနှစ်အတွင်းတပ်ဖြတ်ခံရတဲ့သတင်းသမားအရေးအတွက်ဟာအရင်2015နှစ်ကလောက်မများခဲ့ဘူးလို့သတင်းတောက်များကာကွယ်ရေးကော်မတီ CPG အဖွဲ့ကပြောပါတယ်သတင်းတောက်တွေတက်ပြတ်ခံရနှုန်းနှဲသွားတာကိုကြည့်ပြီးအချိန်လေးကောင်းလာတယ်လို့အပြည့်အဝပြောနိုင်တော့လာတော့မဟုတ်သေးပါဘူးဒီအကြောင်းကိုတော့ VOA သတင်းတောက် Ramon သတင်းပေးပို့ထားတာကိုမှတ်ခင်ဖြူတွေကပြောပြပါမယ်ခင်ဗျာ
2016ခုနှစ်အစပိုင်းမှာပဲ VOA American အတန်းရဲ့သတင်းတောက်တူအသက်ခံရတာရှိပါတယ်အလုတ်သတင်းတောက်အယ်မီဒက်မူချာလီဟာယမန်နိုင်ငံမှာစစ်ပွဲတွေကြောင့်လူသားချင်းစာနာမှုအကူအညီတွေဘယ်လိုထိခိုက်နေရလဲဆိုတာကိုယမန်မှာ၃လကြာနေပြီး VOA အထက်သတင်းတွေပေးပို့နေတဲ့အချိန်မှာပဲဆော်ရီအာရေဗျာဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုအတွင်သေဆုံးခဲ့တာပါအသက်ခံရတာတိုက်ပွဲတွေကြောင့်မှာသတင်းယူရင်းနဲ့သေဆုံးတာဒါမှမဟုတ်အန္တရာယ်များတဲ့နေရာတွေမှာသတင်းယူရင်းအသက်ဆုံးရှုံးရတာစတဲ့အခြေအနေတွေကြောင့်2016ခုနှစ်အတွင်းသေဆုံးသူသတင်းတောက်ဦးရေဟာမူချာလီအပါဝင်48ယောက်ရှိတယ်လို့သတင်းတောက်များကာကွယ်ရေးကော်မတီ CPJ ကနောက်ဆုံးထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြထားပါတယ်2016တနှစ်တာလုံးသေဆုံးသူသတင်းတောက်ဦးရေဟာအရင်နှစ်ကထက်ပိုနေသွားပြီးဘာကြောင့်ဆိုတာကတော့သိချမသိရဘူးလို့ CPJ ဆော်အော်ရေးမှူး Courtney Rudge က VOA ကို Skype ကနေတဆင့်ပြောပါတယ
် One thing that you might extrapolate is that in certain conflicts it has gotten so incredibly dangerous for journalists that there are
ချင်းနာတစ်ခုကတော့တချို့ပဋိပက္ခနေရာတွေဟာသတင်းတောက်တွေအတွက်အန္တရာယ်သိပ်များလွန်းတာကြောင့်အဲ့ဒီလိုနေရာတွေကိုသွားတဲ့သတင်းသမားဦးရေနေသွားတာကြောင့်ဖြစ်နိုင်ပါတယ်
အထူးသဖြင့်စစ်ပွဲတွေဖြစ်နေတဲ့ရှေ့လယ်ပိုင်းဒေသလိုနေရာမျိုးတွေပါ။တိုက်ဆုံသူတွေကတဝက်ကျော်ဟာစီးရီးယား၊ယေမန်၊ဒါမှမဟုတ်အီရတ်မှာသတင်းယူရင်းနဲ့တိုက်ဆုံခဲ့ကြတာပါ။စီးရီးယားနိုင်ငံတစ်ခုထဲမှာတိုက်ဆုံသူသတင်းတောက်ဦးရေ14ယောက်ရှိပြီးစီးရီးယားဟာကမ္ဘာပေါ်မှာဂန်ဒီဆက်တိုက်သတင်းတောက်အများဆုံးတိုက်ဆုံတဲ့နေရာဖြစ်ပါတယ်။သတင်းတောက်တွေတပ်ဖြတ်ခံရတဲ့အခြေအနေသိမ့်မရှိတဲ့နေရာတွေမှာဆိုရင်လေသတင်းသမားတွေဟာအနောက်ရှက်ပေးခံရတာဒါမှမဟုတ်စင်စာဖြတ်တောက်ခံရတာတွေဆူဆူဝါးဝါးကြုံရပြန်ပါတယ်။ဥပမာတူရကီနိုင်ငံဆိုရင်ကမ္ဘာပေါ်မှာအကြီးအကျခံထားရတဲ့သတင်းသမားဦးရေရဲ့သုံးပုံတစ်ပုံနီးပါးရှိတဲ့နိုင်ငံဖြစ်တယ်လို့ CPJ ကပြောပါတယ
်။ We see that conflict zones continue to be very deadly and dangerous for journalists but we also see this for pressure
သတင်းသမားတွေအတွက်အသေးအပြောက်များပြီးအန္တရာယ်များတဲ့နေရာတွေအဖြစ်ကျွန်မတို့တွေ့နိုင်ပါတယ်။ဒါ့အပြင်သတင်းသမားတွေကိုထောင်ချပြီးသူတို့ရဲ့အသံတွေတိတ်သွားအောင်လုပ်တာလူမှုကွန်ရက်တွေပေါ်မှာရေးသားဖော်ပြမှုတွေကိုကန့်တတ်တာလို့ဖိနှိပ်မှုတွေကလည်းရှိနေပါတယ်
။
သတင်းပညာရေးဆိုင်ရာပါမောက်ကစတီဗ်ဝီမာကတော့ရုရှားအပါဝင်အစိုးရတွေဟာသတင်းသမားတွေကိုအလွယ်တကူစစ်စာကန့်သတ်နိုင်တဲ့နည်းလမ်းတွေကိုရှာတွေ့ထားကြတယ်လို့ Skype ကနေတဆင့်ပြောပါတယ
် There hasn't been a murder of a journalist in Russia since 2013 according to this report but Russia has enacted
ဒီစီးနှာစာကိုကြည့်ရင်ရုရှားမှာ2013ခုနှစ်ကစလို့အသက်ခံရတဲ့သတင်းသမားမရှိပါဘူးဒါပေမဲ့ရုရှားဟာသတင်းသမားတွေရဲ့အရေးပါတဲ့အသံတွေကိုတိတ်အောင်လုပ်နိုင်မဲ့ဥပဒေတွေကိုပိုးပို့ပြီးတော့ပြဋ္ဌာန်းလာနေတာပါဒါကြောင့်လေသတင်းတော့တွေကိုလုတ်ကြံတက်ဖြတ်စရာမလိုတော့ပါဘူ
းအသက်ခံရတဲ့သတင်းသမား10ယောက်မှာ9ယောက်ဟာနိုင်ငံခြားကလာတဲ့သူတွေမဟုတ်ပဲဒေသခံသတင်းသမားတွေဖြစ်ကြတယ်လို့ CPJ ကပြောပါတယ်ဒါဟာအစင်းဆက်ရှိလာခဲ့တဲ့ပုံစံလေးဖြစ်ပါတယ်2016ခုနှစ်အတွင်းတက်ဖြတ်ခံရတဲ့သတင်းသမားတဝက်ကျော်သေဆုံးမှုဟာနိုင်ငံရေးအဖွဲ့တွေရဲ့လက်ချက်ကြောင့်ဖြစ်ပြီးတော့ဒီထဲမှာအစ္စလာမစ်အစိုးရအဖွဲ့တွေလည်းပါပါတယ်ရှင်
မကင်ပြူတွေတင်ပြခဲ့တာပါတော်ရရှင်များခင်ဗျာစောင်းနှင်းတွေဝေတဲ့ဒီနှစ်တစ်ကူးရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေခရစ်စမတ်ဒေးသချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်ဒါကြောင့်ဒီကနေ့မှာတော့ Kelly Rowland တီဆိုထားတဲ့ Wonderful X Christmas ဆိုတဲ့သချင်းနဲ့ဖျော်ဖြေပေးမှာဖြစ်ပါတယ်ကယ်လီရိုလန်ရဲ့ Wonderful Christmas ဆိုတဲ့သင်းကိုနားဆင်ခဲ့ရတာပါ။မကြာခင်မှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာရမှာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာလည်း6နိုင်ငံပဲရှိပါပြီ။ VOA American တန်ကဗိုလ်တုနည်းမနက်ခင်းအစီအစဉ်တွေကိုမနက်9နိုင်ငံအထိလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ50 kHz 9999နဲ့လိုင်းလက်190တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
သူတို့ပြင်1962ခုနှစ်ပါလီမန်ဒီမိုကရေစီဖြတ်သိမ်းခံရပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးအစိုးရတည်တည်လာမိမိရဲ့နိုင်ငံရေးသဘောထားကိုလက်မှတ်တိုင်ပြီးနေဖြစ်ရှင်းမယ်ဆ
ိုရင်ခင်ဗျာညီညာကဆွေးနွေးခဲ့ကြတဲ့ VOA တိုက်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်တဲ့အခါနားဆင်ရမှာဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအက်ဒီတာအဘော်နဲ့သတင်းဆောင်မားတွေကိုမူရင်းအဘော်မပြတ်ဦးကျော်စံသားနဲ့အတူဦးစံမိုးဝေကစူးစီးတင်ဆက်ထားပါတယ်
ဒေါန်ဆန်းစုကြည်ဟာရိုဟင်ဂျာတွေအတွက်ကက်တင်ရှင်မဟုတ်ဘူးဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင်ငယ်ချင်းပေါင်ကစ်ကန်ရေးသားထားတဲ့ဆောင်းမကို South China Morning Post သတင်းစာမှာဖော်ပြထားပါတယ်။ရိုဟင်ဂျာမွတ်စလင်တွေနေထိုင်တဲ့ရခိုင်ပြည်နယ်အတွင်းမှာအောက်တိုဘာလ9ရက်နေ့နေဆက်ရဲတပ်ဖွဲ့လုံခြုံရေးစခန်းကိုစီးနှင်းတိုက်ခိုက်ခံရပြီးတဲ့နောက်မြန်မာစစ်တပ်ကနေမင်းရှင်းလင်းရေးတွေပြုလုပ်စဉ်မှာလူပေါင်း100ကျော်တိစုံပြီးတော့ရာနဲ့ချီဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့လူတွေတိတ်နေချီပြီးတော့ထွက်ပြေးခဲ့ရတဲ့အမျိုးသမီးတွေမတင်းကျပ်ခံရပြီးတော့အိမ်ပေါင်း1000ကျော်မိရှုခံရတယ်လို့ဆိုပါတယ်။သမရဦးထင်ကျော်ရဲ့ယုံကတော့မရေမှုဖြစ်တယ်ဆိုတာကိုပယ်ချခဲ့တယ်လို့တည်တဲ့သူတွေဟာဂျီဟတ်ဘာသာရေးအစိုးရတွေဖြစ်တယ်အိနေမီလောင်နာကတော့ကိုယ့်အိမ်ကိုမီးရှို့ပြီးတော့ထွက်ပြေးကြတာဖြစ်တယ်လို့ပြောကြောင်းရေးသားထားပါတယ်ဒေါန်ဆန်းစုကြည်ကိုလည်းဒီကိစ္စပေါ်ရင်းငုံနှုတ်ပိတ်နေရမလားဆိုပြီးတော့ပြစ်တင်ဝေဖန်တဲ့ထွက်ပေါ်နေတယ်လို့1992ခုနှစ်တုန်းကသူမကိုချီးမြှင့်ခဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုကိုပြန်ပြီးတော့ရုပ်သိမ်းဖို့လှုံ့ဆော်တဲ့ online လှုပ်ရှားမှုတွေတောင်းလုပ်နေကြသူတွေရှိတယ်လို့ဆိုပါတယ်ဒေါ်စုအနေနဲ့တတိမူရမဲ့အချက်တွေရှိနေပြီးတော့အဲ့ဒါကိုကြော်လွန်ပြီးတော့လုပ်လို့မယ်မထင်ဘူးလို့យေတာထားပါတယ်။အဲ့ဒီအချက်တွေကတော့မြန်မာနိုင်ငံမှာမြန်မာအများစုအပါအဝင်တိုင်းရင်းသားတွေကအစရိုဟင်ဂျာဆိုတာတစ်ဖက်နိုင်ငံကနေပြောင်းရွှေ့လာတဲ့ဘင်္ဂါလီတွေလို့လက်ခံထားကြတဲ့အချက်ဖြစ်ပါတယ်။နောက်ပြီးတော့ကုလသမဂ္ဂအပါအဝင်ဘေးတတ္တရဖွဲ့စည်းရမှာမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ဆွတ်လို့မရဘူးလို့လည်းယုံကြည်ထားတာရဲ့အများလက်ခံတဲ့ကိုဗီအာနန်လိုပုဂ္ဂိုလ်မျိုးကိုလူခွင့်ရေးအခြေအနေတွေလေလာစောင့်ကြည့်ဖို့အတွက်ခန့်အပ်ထားတာလဲပါဝင်တယ်လို့យេតាထားပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့ရိုဟင်ဂျာတွေအပေါ်ထောက်ထားငဲ့ညာတဲ့ဥပဒေပြဋ္ဌာန်းပေးခြင်းတောင်မှလက်ရှိကျင့်သုံးနေတဲ့အခြေခံဥပဒေအရလက်တွေ့အကောင့်ထဲပေါ်ဖို့ခက်ခဲပါတယ်။နောက်ပြီးတော့ဒေါန်ဆန်းစုကြည်ကိုယ်တိုင်ဟာဒီမိုကရေစီရဲ့မီးရှို့တစ်စောင်မဟုတ်တော့တယ်လို့လူခွင့်ရေးထောက်ခံအားပေးသူလည်းမဟုတ်တော့ပါဘူး။တက်ကြွလှုပ်ရှားသူဖြစ်ကနေလက်တွေ့လှုပ်ဆောင်နေရတဲ့နိုင်ငံရေးသမားဘဝကိုရောက်ရှိနေပြီဖြစ်တယ်လို့ထောက်ပြထားပါတယ်။သူမစင်ကာပူရောက်တုန်းကပြောခဲ့တယ်လို့ပဲဒီပြဿနာတွေကိုဖြေရှာဖို့အခက်အခဲမရှိပါဘူးလို့မပြောချင်ပါဘူး။ဒါပေမဲ့လူတွေအနေနဲ့အခက်အခဲရှိတယ်ဆိုတာကိုအတိအမှတ်ပြုကြဖို့နဲ့လက်တွေ့ဖြစ်ပျက်မြင်တွေ့နေရတဲ့အခြေအနေတွေကိုချက်ကားပုံကြီးချက်ပြောနေတာတဲ့အခက်အခဲတွေကိုကြော်လွှားနိုင်အောင်ဘယ်လိုလုပ်ကြမလဲဆိုတာကိုအာရုံစိုက်ကြမယ်ဆိုရင်ပို့ပြီးတော့အထောက်အကူဖြစ်ပါလိမ့်မယ်လို့ပြောခဲ့တဲ့အကြောင်းကိုလည်းထောက်ပြရေးသားထားပါတယ်။
မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းကောင်းတွေကဘာလဲဆိုတဲ့ခေါင်းစဉ်နဲ့ထိုင်းနိုင်ငံချူလာလန်ကောင်တက္ကသိုလ်ပါမခတိတိနန်ပွန်ဆန်ဒီရက်ရေးသားထားတဲ့ဆောင်းပါးကို Nikkei Asian Review ကထုတ်လွှင့်တင်ပြလိုပါတယ်။မူရင်းအခေါ်ဝေါ်အသွင်နှုန်းတွေအတိုင်းတင်ပြမှာဖြစ်ပါတယ်။မြန်မာနိုင်ငံအမှောင်ဖွှန်းတဲ့အနာရှင်ခေတ်ကရုံထွက်လာတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဒါပေမဲ့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးကမ္ဘာကပူအာရုံစူးစိုက်လာပါတယ်။ဘာသာကွဲအုပ်စုချင်းပဋိပက္ခဟာဆင်းရဲနွမ်းပါမှုကြောင့်ပုံမဆိုးရနေတာပါ။ပြည်ကရအောက်တိုဘာ9မှာလက်နက်ကိုင်မွတ်စလင်တွေနေကြောင်းစခန်းဝင်တိုက်လို့ရဲဝန်ထမ်းတွေသေဆုံးခဲ့ရပြီးတဲ့နောက်စစ်တပ်ကလက်တုံးပြန်ခဲ့ပါတယ်။ဒီခါမှာလူခွင့်ရေးချိုးဖောက်တဲ့ဆိုရက်ဆွဆွဲချက်တွေဟာအင်မတန်ကြီးထွားလာပြီးမလေးရှားနိုင်ငံဆိုရင်ပြည်တွင်းခြားစားပျက်စီးမှုကြောင့်ရိုင်းနှက်နေတဲ့အဆိုရရဲ့အခြေအနေကိုအာရုံလွှဲဖို့အတွက်အထုတ်လာပါတယ်။ဒေါန်ဆန်းစုကြည်ဟာရိုဟင်ဂျာတွေအပေါ်လူမျိုးတုံးသက်ဖြတ်မှုကိုကြီးကြပ်နေတဲ့မြန်မာနိုင်ငံကိုအာဆီယံကထုတ်ဖို့စဉ်းစားရလိမ့်မယ်လို့မလေးရှားဝန်ကြီးချုပ်နာဂျစ်ကပြောလာခဲ့ပါတယ်။နောက်ပိုင်းမှာတော့ဒေါန်ဆန်းစုကြည်ဟာအာဆီယံနိုင်ငံကြီးဝန်ကြီးတွေကိုဖိတ်ခေါ်ပြီးအခြေအနေကိုရှင်းပြခဲ့ပါတယ်။တကယ်တော့ရခိုင်ပြည်နာဟာအစောတလျင်ဖြစ်ဆင်းလို့ရနိုင်တဲ့ပြဿနာမဟုတ်ပါဘူး။ဘယ်လိုပင်ဖြစ်စေမြန်မာနိုင်ငံဟာလွန်ခဲ့တဲ့၅နှစ်ကထက်သီးသီးသာသာပြောင်းလဲလာခဲ့ပါပြီ။ဆီအာနာရှင်စနစ်နေရာမှာဒီမိုကရေစီအုပ်ချုပ်ရေးနဲ့အစားထိုးနိုင်ခဲ့ပါပြီ။ဒါပေမဲ့လည်းတကယ်မဟုတ်ဘဲအထင်ခံရမယ့်ကိစ္စတွေကအရေးကြီးပါတယ်။ဒီဟာတွေကိုပယ်ဖျက်နိုင်ဖို့အတွက် အဓိကကတော့ဒေါအောင်ဆန်းစုကြည်ဟာရိုဟင်ဂျာတွေဖိနှိပ်ခံရမှုကိုဆက်ဆံအောင်လုပ်ပေးနေတယ်လို့မြင်လာကြဖို့အရေးကြီးပါတယ်မြန်မာနိုင်ငံအကြောင်းသတင်းထဲမှာမပါရင်တော့ဒါဟာသတင်းကောင်းလို့ဆိုသင့်ပါတယ်အဲသတင်းထဲမှာပါလာခဲ့ပြီဆိုရင်တော့တကယ်ကောင်းတဲ့သတင်းတွေတူးတက်မှုတွေကိုမျက်ကွယ်ပြုထားကြတယ်ဆိုတာအလုံးသဘောပေါက်ကြသင့်တယ်လို့ရေးသားထားပါတယ်ခင်ဗျာ
ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းဟူ၍ကိုနားဆင်ရအပြီးအခုတခါတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလအတန်းကပို့ချပေးမှာဖြစ်ပါတယ
်ဒီကိမ်းနဲ့တင်ပြမယ် idiom အသုံးက
horse sense
ဖြစ်ပါတယ်စာလုံးပေါင်းကHORSE horse ကမြင် SENSE sense ကအတိညာဆိုတော့စကွက်ထုံးရဲ့ဓာတ်ရိုက်ဒီပဲကမြင်းရဲ့အတိညာပေါ့ဒီသုံးဆင့်တက်လာတာကတော့မြင်းစီကဆိုတာရှင်းပါလေမြင်းတွေဟာအတိညာရှိတဲ့တိရစ္ဆာန်တွေဖြစ်ပါတယ်သူတို့လိမ့်ကြမယ်သူတို့ဒုက္ခရောက်မယ်သူတို့တွေအန္တရာယ်ရှိမယ်ဆိုရင်ကြိရှောင်တတ်ပြီးစင်စင်ချင်းချင်းလှုပ်တာကြတာမှုမြင်းရဲ့အတိညာလို့အဓိပ္ပာယ်ရတဲ့ horse sense ရဲ့ idiom အသုံးကစဉ်းစားတတ်တဲ့အတိညာကိုဆိုလိုတာဖြစ်ပါလေ။ဒီသုံးနေပတ်သက်လို့ George Crowe ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ John has got horse sense to rent an apartment first before buying one.
John ကတိုက်ခန်းတစ်ခန်းကိုအရင်မွေးကင်းငှားနေဖို့အတိညာရှိတာတွေ့ရတယ်လေလို့အဓိပ္ပာယ်ရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John has got horse sense to rent an apartment first before buying one
လူတူအနေနဲ့စဉ်းစားစဉ်းကျင်ညာရှိတယ်ဆိုရင် idiom အသုံးရာအဲ့ဒီလူဟာဘယ်လိုညံ့မျိုးရှိတယ်လို့တင်စားပြောနိုင်ပါသလဲ
horse sense
ရှိတယ်လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
အမေရိကန်အိန္ဒိယန်သုံးအင်္ဂလိပ်သင်ခန်းစာတွေကို VO ရဲ့မနက်ခင်းတိုင်းမှာဒေါ်လာလတန်ကပို့ချပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ကိုကျော်သိန်းကဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုးဆိုပါတယ်မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးကတည်းကပြည်တွင်းမှာတင်တစ်ဖက်နဲ့တစ်ဖက်အချင်းချင်းလို့ပြောကြတဲ့လူတွေအချင်းချင်းကြားမှာတိုက်နေကြတဲ့စစ်ပွဲတွေဒီနေ့ဒီချိန်ထိမရနိုင်သေးပါဘူးဒီလောက်ထိဖြစ်နေတဲ့စစ်ပွဲတွေတိုက်ပွဲတွေရပ်သွားအောင်ဘယ်သူမှမလုံနိုင်တော့ပါဘူးလားဒါအခုညကျွန်တော်တို့အဓိကဆွေးနွေးအဖြေရှာမယ့်အမေကွန်ဖြစ်ပါတယ်ပင်နိုင်ဆွေးနွေးပြီးဖို့ဖိတ်ခေါ်ထားသူနှုတ်ဦးရဲမှာတဦးကကိုယ်တိုင်ဒီငင်းချိုင်းလုပ်ငန်းစဉ်ထဲမှာတရေဝုံဝင်ပါဝင်နေတဲ့ပြည်တော်စုငင်းချိုင်းညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီဝင်ဦးခက်ထင်ထဲမှာနောက်တူကတော့မြန်မာနိုင်ငံရဲ့စီရေးငင်းချိုင်းရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဝေဖန်သုံးသပ်ချက်ဆောင်ပါတွေရေးသားနေတဲ့စာရေးဆရာဦးမမောင်စုဖြစ်ပါတယ်မင်္ဂလာပါဆရာတို့ခင်ဗျာတရက်လေးလိုက်စီစဉ်ကကြိုးဆိုပါတယ်ဒီအကြောင်းအရာကိုစိတ်ဝင်စားလို့ဆွေးနွေးခြင်းနဲ့လူတော်များများကျွန်တော်တို့စဉ်းပေးထားတာရှိပါတယ်ကျွန်တော်တို့ပေးနိုင်တဲ့အချိန်ထက်ကိုပိုပြီးတော့စဉ်းပေးထားတာရှိတဲ့အတွက်ကြောင့်ကျွန်တော်တို့အားလုံးပဲလူရင်းတူရှင်တိတိမိဆွေးနွေးနိုင်တဲ့ဆိုရင်ဖြင့်ပါဝင်ဆွေးနွေးခြင်းသူအားလုံးဆွေးနွေးခွင့်ရမယ်ဆိုတာကျွန်တော်ကြိုတင်ပြီးတော့အတိပေးခြင်းပါတယ်။ရင်းစုံတို့ဒိုင်းဆွေးနွေးပါဝင်ဒိုင်းရဲ့ဆွေးနွေးပေးမဲ့သူ၂ယောက်ရဲ့သဘောထားမျိုးကိုနောက်ထောင်ကြည့်အောင်ပါ။ဆရာဦးကက်ထိန်နဲ့ခင်ဗျာဆရာကိုတိုင်ကဒီငင်းချမ်းရေးလုပ်ငန်းစဉ်ထဲမှာထက်တဲ့ဝုံဝင်ကိုတိုင်ပါဝင်ပတ်သက်နေသူအနေနဲ့ဖြေချပေးပါ။စစ်ပွဲတွေကိုရက်အောင်ဘယ်သူမှမလုပ်နိုင်တော့ဘူးလားဆရာ
။ဟုတ်ကဲ့အားလုံးမင်္ဂလာပါခင်ဗျာ။စစ်ပွဲကိုရက်အောင်မလုပ်နိုင်ဘူးလားဆိုတဲ့ဒီကုန်းကိုပြန်ဖြေရမယ်ဆိုရင်ဒီနေ့အနေအထားလက်တွေ့အနေအထားကိုပြန်တုံ့တက်ကြည့်ရင်တော့ဒီနေ့ဟာစစ်ပွဲကိုရအောင်မလုပ်နိုင်သေးတဲ့အနေအထားဆိုတာကျွန်တော်တို့အလုံးတွေ့မြင်ရပါတယ်။ဒါမဲ့စစ်ပွဲကိုရနိုင်အောင်မလုပ်နိုင်ဘူးလားဆိုတော့ဒါအခြေအနေနဲ့အချိန်အခါနဲ့အလုံးရဲ့စူးစမ်းမှုငင်းကြံရေးနိုင်ငံရေးရေချိန်ကိုက်ညီတဲ့အနေအထားတစ်ခုရောက်ရင်တော့ဖြစ်သွားဖို့ရှိပါတယ်။ဒါပေမဲ့ဒီတပိုင်းကျောင်းရဲ့အနေအထားမှာဒီငင်းကြမ်းရေးကိုချင်းကပ်တဲ့နေရာမှာချင်းကပ်ပုံချင်းကပ်နည်းနဲ့ရည်ရွယ်ချက်ချင်းကတော့တူညီဖို့ခက်ခဲတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်ဒီနေ့ဒီချိန်အထိတော့ဒါငင်းကြမ်းရေးကိုကျွန်တော်တို့အားလုံးစူးစမ်းပေမဲ့မရနေသေးတဲ့အခြေအနေဖြစ်ပါတယ်
။ဟ ဟုတ်ကဲ့ဆရာဆရာမမောင်စုဘယ်လိုမြင်ပါသလဲဆရာစစ်ပွဲတွေကိုရအောင်လုပ်နိုင်မဲ့လူမရှိတော့ဘူးလားခင်ဗျာ
စစ်ပွဲတွေကိုရအောင်လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကစစ်ပွဲတွေဖြစ်တဲ့အကြောင်းရင်းကိုကျွန်တော်တို့ကြံလေသုံးသပ်ရင်တော့ကောင်းမယ်ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဗမာပြည်မှာစစ်ပွဲတွေဖြစ်နေတာပထမဆက်ကတော့ဒီအနည်း90လုံးလုံးမှာနိုင်ငံရေးပြဿနာကိုလက်နက်ကိုင်နဲ့လက်နက်ကိုင်ကြီးနဲ့ဖြေရှင်းရမယ်လို့ဒီပေါ်ဝင်တဲ့ဘယ်အားလုံးကနေပြီးနှစ်ပေါင်းများစွာကန့်ဆဲထားတာအကြောင်းဖြစ်ဖြစ်ဖြစ်ပါတယ်ဒုတိယအကြောင်းဖြစ်ချက်ကတော့ဆွေးနွေးမှုကိုဖြေရှားတဲ့ယဉ်ကျေးမှုကဘာမှမထွန်းထားဘူးရ။အနည်းဆုံးအများစုနိုင်ငံနဲ့ဒီမိုကရေစီစနစ်ကလည်းမထွန်းထားခဲ့ဘူး။အထူးသဖြင့်1962ခုနှစ်ပါလီမန်ဒီမိုကရေစီဖြတ်သိမ်းခံရပြီးတဲ့နောက်ပိုင်းမှာအစုနိုင်ငံရေးအစုဖွဲ့စည်းရတာမိမိရဲ့နိုင်ငံရေးသဘောထားကိုလက်မှတ်ကြီးနည်းနဲ့ဖြည့်ရှင်းမှုနည်းဆိုတဲ့အယူဆပုံထွန်းမှုလာတာအကြောင်းဖြစ်ချက်ဖြစ်ပါတယ်။တတိယအချက်ပြောရရင်တော့တိုင်းရင်းသားတွေရဲ့ဒီနေရာမှာလက်ရှိစစ်ပွဲတွေဖြစ်ပွားနေတဲ့အတွက်ကြောင့်တန်ခါရဲ့ဒဏ်ညီကိုယ်ပိုင်အုပ်ချုပ်ရေးဖက်ဒရယ်ပြဿနာဖြေရှင်းရလဲစစ်ပွဲဖြေရှင်းမှုအကြောင်းချက်တစ်ခုဖြစ်ပါတယ်။အဲစရုံးကချက်အနေနဲ့လက်ရှိချိန်ကိုပြောရရင်တော့ဒီလိုငင်းငင်းစစ်ပွဲကာလမှာစစ်ပွဲတွေဖြစ်ပွားနေတာဟာစစ်ပွဲလုံးဝမှာနှီးနှဲနေရတဲ့အစ်စာကြီးကိုစီးရင်းကြီးနဲ့ဖျားပေးနေတဲ့အကြောင်းချက်တွေကြောင့်ဖြစ်နေတယ်လို့ထင်ပါတယ်။ဒီကြောင့်ဖြစ်တယ်လို့ဖြည့်ရှင်းနိုင်ရင်ကျွန်တော်တို့စစ်ပွဲတွေကိုရပ်တန့်နိုင်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့။ဆရာဥက္ကဋ္ဌနဲ့အဲ့ဒီတော့ခုနဆရာဥမောင်ဆိုဆွေးနွေးသွားတဲ့အချက်တွေကိုဖြည့်ရှင်းနိုင်ဖို့အလားအလာရှိတယ်လို့ဆရာယုံကြည်ပါသလား
။ဒီအချက်အနေကိုဖြည့်ရှင်းနိုင်ဖို့ကျွန်တော်တို့စူးစမ်းတဲ့လူတွေဝိုင်းဝန်းဆောင်ရွက်တဲ့လူတွေပေါ်မှာမူတည်ပါတယ်။ပြီးရင်ဒီဟာကအဓိကကျွန်တော်တို့ဆောင်ရွက်နိုင်တဲ့ပုဂ္ဂိုလ်ဆောင်ရွက်နိုင်တဲ့အဖွဲ့အစည်းတွေပေါ်မှာလည်းမူတည်ပါတယ်။ပြီးရင်ကျွန်တော်တို့တမိုင်းကိုပြန်ကြည့်တဲ့အခါမှာတိုက်ပွဲနဲ့ဖြည့်ရှင်းလို့မရဘူးဆိုတဲ့ဟာကိုတော့ကျွန်တော်တို့ဒီနေ့အထိတော့အားလုံးတွေ့မြင်ရတဲ့အနေအထားဟာအားလုံးငြင်းလို့မရပါဘူး။ဒါကြောင့်ဒီငြိမ်းချမ်းရေးဆိုတဲ့ဥစ္စာကိုတော့တိုက်ပွဲနဲ့မဟုတ်ပဲနဲ့ချစ်ပေါ်လာရတဲ့အခြေအနေဖြစ်တဲ့နိုင်ငံရေးကိစ္စဖြစ်တဲ့အတွက်ကြောင့်နိုင်ငံရေးနဲ့ဤနဲ့ပဲကြိုးစားပြီးတော့ဖြည့်ရှင်းဖို့လိုအပ်တယ်လို့အဲ့လိုပဲယုံကြည်ပါလေ
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တရားပောင်ဆွေးနွေးမယ်တော်ရရှင်လူချင်းဖိတ်ခေါ်ပါမယ်။ပထမအဦးဆုံးတဦးကကချင်ပြည်နယ်မြကြီးနားမြို့ကကိုထွဲအောင်ပါကချင်တိုင်းရင်းသားလို့ကျွန်တော်ယူဆပါရစေ။ကိုထွဲအောင်သဘောထားဆွေးနွေးလို့ရပါပြီခင်ဗျာ
။ဟုတ်ကဲ့ဒီပြည်ရဲ့ချက်မရနိုင်တော့ဘူးလားဆိုတော့မိကုံးကိုကျွန်တော်ပြောဆွေးနွေးမယ်ဆိုလို့ရှိရင်ပထမအဦးဆုံးကဒီဖြစ်လို့ဘယ်သူကိုချိုးနေရနိုင်လဲဆိုတော့အကောင်ဒီမိကုံးကိုကျွန်တော်စဉ်းစားပါမယ်။နမတေချက်ကဒီစစ်ဖြစ်လို့အကျိုးနဲ့အများဆုံးရလိုက်လို့ဆွေးနွေးမိကုံးဖြစ်ရမှာဆိုတော့စတမတော်ကဒီကနေအကျိုးနဲ့အများဆုံးရနေပါတယ်စတမတော်ကအပြည့်ဥပဒေလုံးဝစုရတယ်မနိုင်ပါဘူးအပြည့်ဥပဒေလုံးဝစုဖြစ်တယ်နောက်ပြီးကြောက်စင်းရွှေရင်ကအသာရှိတယ်စတမတော်ကအကျိုးလုံးဝအကျိုးလုံးဝနေတော့မှစုအများရှိတယ်ဒီဟာတွေကိုဆက်ထိန်းနိုင်ဖို့ဒီဟာနိုင်ငံရေးမှာနေရတာရဖို့လိုပါတယ်တကယ်လို့ဒီနေရာမှာသူစစ်ပိုက်ဖို့စစ်ပိုက်ဆရာမရှိတော့လို့ရှိရင်နိုင်ငံရေးမှာစတမတော်ကခံစားလာပြောက်သွားမယ်သမ္မတရဲ့ခံကံတာနိုင်ငံရေးမှာပျောက်သွားလို့ရှိရင်သူစစ်တမ်းလည်းပြန်ရမယ်စစ်တမ်းတော့ပြန်ပြီးဒီမိုကရေစီနိုင်ငံမှာလို့ပဲတခြားဒီမိုကရေစီနိုင်ငံမှာလို့ပဲသူဟာပြည်သူ့စံတာအခွင့်အရေးပြည်ရမှာဖြစ်တဲ့အပြင်သူရထားတဲ့ဒီပွဲလုံးဝသူ့ကိုလက်လွတ်ရပါမယ်အခါကျတော့သူနေတဲ့ဒီအကျိုးစီးပွားလက်မလွတ်ချင်ပါဘူးလက်မလွတ်ချင်တဲ့အတွက်ကြောင့်မလို့သူရရှိထားတဲ့ဒီနိုင်ငံရေးအာဏာကိုလက်မလွတ်ချင်တာပါအခါကျတော့ဒီနိုင်ငံရေးအာဏာကိုမလွတ်ရဖို့ဆိုရင်နိုင်ငံရေးမှာသူ့ကိုခံကံတာမပြောက်သွားဖို့တော်ဖို့ဆိုတော့သူကဆက်ဆက်တိုက်နေတာဖြစ်သွားတယ်ဆိုတော့အခါကျတော့စစ်ပွဲရဖို့အတွက်တကယ်လုံနိုင်တဲ့သူမရှိတော့ဘူးလားဆိုလို့ရှိရင်ရှိပါတယ်အစိုးရကလုံနိုင်တယ်တပ်မတော်ကလုံနိုင်တယ်နောက်တစ်ခုက PDU ကလုံနိုင်ပါတယ်ဒီ PDU နဲ့ပတ်သက်ပြီးမှတောင်းဆိုတော့အစိုးရဖြစ်ပါတယ်ဒါပေမဲ့လက်ရှိ2008အခြေခံဥပဒေကအာဏာရှိဆုံးလက်နက်တိုင်နိုင်ငံရဲ့ဆွဲစီတာတပ်မတော်ဖြစ်ပါတယ်အဲ့ဒါကြောင့်အစိုးရနဲ့တပ်မတော်ကဒီအခုလက်ရှိနိုင်ငံရဲ့အထင်းကျင်းထက်အစိုးရနဲ့နိုင်ငံရဲ့အထင်းကျင်းကိုသွားနိုင်မယ်ဆိုလို့ရှိရင်တော့သူကဒီ finance ကိုရပ်ဆဲနိုင်တဲ့အခြေအနေကိုဖန်တီးနိုင်ပါပါ
ဟုတ်ကဲ့ခင်ဗျာ
PDU ကဒီ democracy နိုင်ငံမှာအင်အားဒီအနာရှိဆုံးဖြစ်ပါတယ်အဲ့ဒါကြောင့် PDU အနေနဲ့ဒီနီလာအမျိုးမျိုးနဲ့ပေါ့နော်ဒီမြန်မာနိုင်ငံကပြီးတော့ PDU ပြည်ချက်လုံးနီလာအမျိုးမျိုးနဲ့ finance ကိုစူးစမ်းရဆိုလို့ရှိရင်ဒီ finance ကရနိုင်လို့ကြောင်းနေပါတယ
်ဟုတ်ကဲ့ကိုထွေအောင်ကျေးဇူးများတင်ပါတယ်ဥက္ကဋ္ဌနဲ့ခင်ဗျာတချို့သုံးသက်ချက်တွေမှာဟလာတိုက်နေတာစစ်တပ်ကတိုက်နေတယ်ပေါ့တပ်မတော်စုတပ်မတော်ကတိုက်နေတယ်ပေါ့ဆိုတော့ဒေါ်ဆန်းစုကြည်ကတပ်မတော်အပေါ်မှာဩဇာလွှမ်းမှုမှုမရှိလို့တိုက်ပွဲတွေရက်ခိုင်းလို့မရဘူးတိုက်ပွဲတွေမရက်နိုင်ဘူးဆိုတော့ပြောတဲ့သုံးသက်ချက်မျိုးတွေရှိပါတယ်အဲ့ဒီသုံးသက်ချက်မျိုးတွေကတရားမျှတသလားဖြစ်နိုင်ချေရှိသလား
အဲ့ဒီကိစ္စကတော့ကျွန်တော်ပြန်စဉ်းစားတယ်ကျွန်တော်လည်းမေကွန်းပြန်ထုတ်ကြည့်ပါလဲဘာဖြစ်လို့လဲဆိုတော့ဒီနေ့ကျွန်တော်တို့နိုင်ငံမှာတာဝန်ယူမဲ့လူတာဝန်ခံမဲ့လူ responsibility နဲ့ accountability ယူဖို့ကျွန်တော်တို့ရှိဖို့လိုအပ်ပါတယ်ဒါဆိုဒီတက်ပွဲနဲ့ပတ်သက်တာဘယ်သူတာဝန်ယူမလဲဘယ်သူတာဝန်ခံပြီးတော့ဆောင်ရွက်မလဲဆိုရင်ဒီမေကွန်းပေါ်မှာပဲခုနကမေးတဲ့အဖြေကတော့ဒီမှာပြန်ပြီးတော့ပါနေပါတယ
်ဟုတ်ကဲ့ဟုတ်ကဲ့တင်တယ်ဆောင်မှုမောင်ဆိုတော့ဘယ်လိုမြင်တယ်လဲဒီမေကွန်းကတဘောကအတိတ်ပဲရှိတဲ့မေကွန်းလားဒီမေကွန်းမေးတာရောအမေးခံရတဲ့ဒေါ်စန်းစုကြည်ကိုတိုင်အတွက်တရားမျှတမှုရှိရလားဒီမေကွန်းရဲ့သုံးသပ်ချက်ကရောမှန်တယ်လို့ယူဆသလား
ဒီမေကွန်းကတော့လူတိုင်းမေးနေတဲ့မေကွန်းပါပဲဒါလေကျွန်တော်တို့ရဲ့2008အခြေခံဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့ဆိုင်ပါတယ်ခင်ဗျာကျွန်တော်ရေကောက်ပွဲကအရသာဆိုးကတက်လာတယ်ဆိုပေမဲ့အရသာဆိုးကလုတ်ပိုင်ခွင့်ရလေတီးကြရှိတယ်လို့တမ်းတော်ရဲ့လုတ်ပိုင်ခွင့်ရလေတီးကြရှိနေရဲဆိုတာကျွန်တော်အခြေခံဥပဒေထဲမှာမြင်နေမှာသူစဉ်ဒီရစနဲ့ပတ်သက်ပြီးတော့တမတော်ရဲ့ခံအလွန်ကြီးပါပဲဒီအချိန်မှာဒေါ်ဆန်းစုကြည်ကတမတော်ကိုဩဘာရှိလားမရှိလားဆိုတဲ့မေးခွန်းတည်းစာရင်ဒေါ်အောင်ဆန်းစုကြည်ဒီတမတော်နဲ့အလို့စေရင်ကြားစီလုပ်နေတယ်လို့ဒေါ်အောင်ဆန်းစုကြည်ဒီတိုင်းသားလက်နက်ငယ်ဆိုရှင်ရင်ကြားစီလုပ်ဖို့လိုတယ်ဒီချိန်ထဲမှာလည်းတမတော်နဲ့တိုင်းသားလက်နက်ငယ်အဖွဲ့တွေကြားမှာရင်ကြားစီလုပ်ဖို့လိုနေတယ်ဒီလိုအားပြိုင်နေတဲ့အချိန်မျိုးမှာကျွန်တော်တို့ဖြတ်တန်းနေရတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဦးမောင်စုရေနံချောင်းကဥတန်းအောင်ဆိုနေပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီမှာဗီဒီယိုဖြစ်လာတာကအခုကျွန်တော်ညနေ30မိသားကိုရောက်ရှိလာပါပြီအဲ့လိုညနေ30မိသားဗီဒီယိုဖြစ်ရဲ့ကျွန်တော်တို့ရလက်ကတော့ကျွန်တော်နိုင်ငံကိုကြာရှုံးနိုင်ငံတော်တစ်ခုဆိုရဲ့ရလက်ကိုပဲကျွန်တော်ပေးခဲ့ပါတယ်အဲ့တော့ကျတော့ good wish ဖြစ်နေရဆိုလို့ရှင်ကြာနိုင်ငံကြာရှုံးနိုင်ငံဖြစ်နေတဲ့တည်ရစ်စစ်ကမဖြစ်မနေကိုကျွန်တော်ရပ်ဖို့လိုနေပါပြီအဲ့လိုဒီရင်းစစ်ကိုကျွန်တော်တို့ကတိုက်နေတဲ့လူတွေကပါတော့လဲဆိုတော့ဟာမင်းတို့ချစ်လို့တိုက်တာလို့သူကပြောတယ်။နောက်တစ်ချို့ကကြတော့အနုဒါတန်းလူတွေလို့ကျွန်တော်တိုက်တာလို့ပြောတယ်။အဲ့လိုဘာကြောင့်လဲစစ်တပ်စစ်တိုက်တာစစ်တိုက်တာတော့မကောင်းဘူး။အဲ့တော့ကြတော့စစ်တိုက်တယ်ဆိုတာလည်းနောက်တစ်ခုကစစ်တိုက်တာဆိုတာတိုက်ဖို့မနေပေးနေတဲ့လူတွေရှိတယ်။အဲ့ဒီတိုက်ဖို့မနေပေးနေတဲ့လူတွေကစစ်ပွဲကိုသူရက်ဖို့လည်းအနေပေးနိုင်ဖို့လိုအပ်ပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံမှာစစ်ပွဲတွေရက်ဖို့ဆိုလို့ရှိရင်စစ်တိုက်ဖို့အမြင်ပေးနေတဲ့လူတွေကပဲစစ်ပွဲတွေကိုရပ်ဖို့တောင်းယူရပါလိမ့်မယ်။ဒါကြောင့်မို့စစ်တိုက်ဖို့အမြင်ပေးတဲ့လူတွေကိုကျွန်တော်ပြောချင်တယ်။စစ်ပွဲတွေရပ်ဖို့အမြင်ပေးပါလို့ပဲကျွန်တော်ဆွေးနွေးချင်ပါတယ်ခင်ဗျ
။ကျေးဇူးတင်ပါတယ်ဦးတန်းအောင်။ဦးခက်ထင်းနဲ့တချို့တခြားသုံးသပ်ချက်တွေမှာလည်းပဲဟဲ့လားစစ်တေစစ်ပွဲတွေမဆိုင်နိုင်ဘူးတိုက်နေကြသေးတယ်ဆိုတော့ကျွန်တော်တို့ကဘာကြောင့်တိုက်တယ်ဘာလဲဆိုတာတွေကျွန်တော်တို့ပြောမနေတော့ဘူး။စစ်ဖြစ်နေတာအဓိကပဲတိုက်နေကြတာအဓိကပဲ။ဆိုတော့ဒါကိုမရက်ဖဲနဲ့တိုက်နေကြတာကနှစ်ဖက်စလုံးမှာရက်ချင်တဲ့နိုင်ငံကြီးအရာရက်ချင်တဲ့စိတ်ဆန္ဒတကယ်စစ်မှန်တဲ့သဘောထားဆန္ဒမရှိလို့ဆိုတဲ့သုံးသပ်ချက်မျိုးလည်းရှိတယ်။အဲ့ဒါကရောဘလောက်ဖြစ်နိုင်ကြီးရှိလဲဆရာ
။ကျွန်တော်အနေနဲ့ဒီနိုင်ငံရဲ့အရာနိုင်ငံကြီးစစ်စစ်အနေနဲ့ဒီဟာကိုမမှန်ကန်ကန်နဲ့ကျွန်တော်တို့မြတ်မြတ်တတ်တတ်နဲ့လွတ်လွတ်လပ်လပ်နဲ့ဆွေးနွေးမယ်ဆိုရင်နိုင်ငံကြီးအနှစ်သာရပြည်ပြည်ဝဝနဲ့ဆွေးနွေးမယ်ဆိုရင်ကျွန်တော်တို့အရေးကောင်းကောင်းရှိမယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ဒါမဲ့ဒီနေ့ကျွန်တော်တို့နိုင်ငံမှာလက်နက်ကိုင်အဖွဲ့အစည်းတွေကတော့ပြည်သူ့စစ်ကအစဆိုရင်တရားကျော်ရှိတဲ့အနေအထားဖြစ်တော့ကဒီနေရာမှာကျွန်တော်တို့ကအားလုံးပါဝင်ပြီးတော့စုံစုံလင်လင်ဆွေးနွေးနိုင်တဲ့အနေအထားအရေးကိုလုပ်နိုင်တဲ့အနေအထားဆိုတော့ကျွန်တော်တို့ငင်းကြမ်းရဲ့ဘက်ကိုရောက်နိုင်မှာဖြစ်ပါတယ်အားလုံးမပါဝင်ဘူးဆိုရင်တော့ဒီလောက်များတဲ့လက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့တော့ရှေ့ဆက်ပြီးတော့လည်းတော်တော်လေးခက်ခဲအောင်မယ်လို့ကျွန်တော်အနေနဲ့အဲ့လိုပဲမြင်မိပါတယ
်ဟုတ်ကဲ့အမမောင်စုဟုတ်ကဲ့ဒီမရက်နိုင်တာကနှစ်ဖက်စလုံးမှာဒီလုံလောက်တဲ့ပြည့်ဝတဲ့စိတ်ဆန္ဒနှစ်ဖက်စလုံးမှာအပြည့်အဝမရှိလို့လို့ဆိုတဲ့သုံးသပ်ချက်ကိုရောဆရာဘယ်လိုသဘောရသလဲ
ကျွန်တော်ကတော့မမြင်ဘူးခင်ဗျာအခုဒီနေ့ထဲမှာဖြစ်လာတဲ့စစ်ပွဲတွေကနှစ်ဖက်စလုံးကအကန့်အသတ်နဲ့တိုက်နေကြတာဗျာဟုတ်အကန့်အသတ်မဲ့တိုက်ကြမဲ့ဆိုတဲ့သဘောမျိုးတော့မတွေ့ရဘူးနှစ်ဖက်စလုံးကသူတစ်ဖက်ကနိုင်ငံရေးရည်ရွယ်ချက်နဲ့ဒီငင်းငယ်ဆွေးနွေးပွဲကိုသွားမယ်ဆိုတဲ့သဘောထားလည်းရှိတယ်အဲဒါမဲ့အဲ့ဒီငငယ်ဆွေးနွေးပွဲသွားဖို့ငငယ်ကြီးမန်ချက်တွေအပေါ်မှာမူတည်ပြီးတော့အကန့်အသတ်နဲ့တိုက်နေကြတယ်လို့ပဲမြင်တယ်အခုလောလောဆယ်နှစ်ဖက်စလုံ
းက
ဒီလိုအချိန်မှာကျွန်တော်တို့ငငယ်ဆွေးနွေးပွဲလမ်းစာရှိသေးတယ်လို့ထင်ပါတယ်ဒါမဲ့ဟိုဆရာဦးခက်ထိန်ကပြောသလိုပဲငငယ်ဆွေးနွေးပွဲအောင်မြင်ဖို့ဆိုရင်တော့လက်နက်ကိုင်ပြပခါထဲမှာပါဝင်နေတဲ့အဖွဲ့အားလုံးပါဝင်ရေးဒီအခြေခံမူဖြစ်တယ်ဆိုတာကိုတော့ကျွန်တော်စုကံမှုလို့ပါတယ်အဲ့ဒါပါဝင်နိုင်မှလည်းဒီငင်းငယ်ဆွေးနွေးပွဲအောင်မြင်နိုင်မှလို့ယုံကြည်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျနောက်တစ်ခုကတော့ရန်ကုန်မြို့ကစလိုင်းဘွေကုန်းစလိုင်းဆွေးနွေးပ
ါဟုတ်ကဲ့ဆရာဟိုကဒီကိစ္စကကာချုပ်ဘူချုပ်ပစ်မီအောင်ဆိုင်ကိုယ်တိုင်လုံနိုင်ပါတယ်သူမလုံချင်ဘူးဆိုရင်တော့ဘယ်သူမှလည်းလုံနိုင်မှလည်းမဟုတ်ပါဘူးအဲ့တော့တော့စန်းစစ်ကြီးလုံနေတဲ့ဥစ္စာကတော့နှစ်နှစ်လောက်ဆုံးကြည့်ရမယ်သို့တော်ငယ်တဲ့ခြေနေတော့မကောင်းဘောနော်
နောက်ပြည်သူလူထုကတော့ညီဖို့မယ်ဆိုရင်လုပ်နိုင်တယ်အဲ့တော့နောက်ဆုံးပြောချင်တဲ့ဥစ္စာကတော့ကာချုပ်ကလှုပ်ချင်တယ်ဆိုရင်တတ်မတော်လဲကာဖုတ်ပါဆိုတော့လှုပ်လို့ရတယ်ဆိုတဲ့ဥစ္စာကိုပြောချင်တာပ
ါဟုတ်ကဲ့ဆလိုင်းကျေးဇူးများကြီးတင်ပါတယ်ကျောက်ခက်ထိုင်နိုင်ဆိုတော့တိုက်ပွဲတွေကရပ်မကောင်းပဲရပ်မလဲပဲတိုင်းပြည်ရဲ့တခြားကိစ္စတွေကိုဟဲ့လားအာယုံစိုက်ပြီးတော့လုပ်နိုင်မယ်ဖွံ့ဖြိုးတိုးတက်ရေးစသည်အပြင်တိုင်းပြည်မှာလုပ်စရာတွေကအများကြီးပဲဒါကအားလုံးသိတဲ့ကိစ္စအားလုံးလည်းပဲဒါကိုတပွားတပွားထက်ခါထက်ခါပြောနေကြတဲ့ကိစ္စဆိုတော့အဲ့ဒါကိုမရက်ဘဲနဲ့စက်တိုက်နေကြကြတဲ့ကိုကစက်တိုက်နေလို့တခုခုတစ်ဖက်ဖက်ကအကျိုးဖြစ်နေတယ်လို့ကျွန်တော်ကတော့အဲ့လိုပဲယူဆတယ်ဆိုတော့စစ်ကိုရက်လိုက်ရင်ဘယ်သူတွေနစ်နာမှာလဲတိုက်နေတော့ဘယ်သူနစ်နာတယ်လဲဆိုတော့လူလူနစ်နာတယ်စစ်မတိုက်ဘူးဆိုရင်ဘယ်သူတွေနစ်နာမှာလဲဆရာဦးခက်ထိုင်နိုင်
စစ်မတိုက်ဘူးဆိုရင်ကျွန်တော်အနေနဲ့ဘသူဒီနစ်နာမယ်မနစ်နာဘူးဆိုတာထက်စစ်မတိုက်ဘူးဆိုရင်တိုင်းပြည်နဲ့ပြည်သူတွေအတွက်အကောင်းဆုံးပါပဲအကျိုးအရှိဆုံးပါပဲ
ဟုတ်ကဲ့ဆောင်းမောင်စုဒီအခြေအနေအောက်မှာဆရာအကောင်းမြင်သေးရဲ့လားစစ်ပွဲတွေရက်မဲ့အလားအလာငြိမ်းချမ်းရေးငြိမ်းချမ်းရေးတကယ့်ငြိမ်းချမ်းရေးဒီရားဖို့အထိကိုကျွန်တော်တို့ခဏထားပါဦးတိုက်ပွဲတွေရက်နိုင်မဲ့အလားအလာကိုလက်ရှိအခြေအနေအောက်မှာဆရာဘယ်လောက်ထိအကောင်းမြင်ထားပါသလဲဆရာဦးမောင်စု
လက်ရှိနေထားမှာတော့ဗျာအခုတိုက်ပွဲဖြစ်နေတဲ့ KIA ပါဝင်မြောက်ပိုင်းမှာမိတ်ဖွဲ့အဖွဲ့တွေနဲ့ပြန်လဲဆွေးနွေးဖို့ကမ်းလှမ်းနေတယ်ဆိုရဲအဲသတင်းတွေကျွန်တော်တို့ထွက်နေတယ်ငြိမ်းချမ်းကော်မရှင်ကလည်းလူတွေကလည်းပြောတယ်ဆိုတော့ဒါမကြခင်ပြည်သူဆွေးနွေးမယ်အလားအလာရှိတယ်လို့ကျွန်တော်မြင်လို့ရပါတယ်အဲ့တော့စစ်တိုက်တာမကောင်းဘူးတိုင်းပြည်ပဲမကောင်းဘူးဆိုတော့အားလုံးလက်ခံနိုင်ကြပါတယ်အဲ့စီရင်နီးလမ်းတက်တက်နဲ့ဖြည့်ရှင်းလို့မရဘူးဆိုတာလည်းအားလုံးသိကြပါတယ်။ဒါပေမဲ့ပြဿနာကဘာဖြစ်နေလဲဆိုတော့ဆွေးနွေးနေတဲ့နိုင်ငံရေးပြဿနာတွေအပေါ်မှာစီရဖျားပေးနေဆိုရင်အယူဆကျန်းနေသလိုဒီပြဿနာဖြစ်နေတာပါ။အဲ့တော့ဒီပြဿနာကိုဖြည့်ရှင်းနိုင်တယ်ဆိုရင်ကျွန်တော်နောက်တစ်ဆင့်တက်နိုင်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့။ကျောက်ခက်တဲ့နောက်ဆုံးမိကွန်းပါ။ဆရာကကိုယ်တိုင်ထဲထဲဘူးမပါနေတဲ့ခါကျတော့ကုနာမိကွန်းဒီစစ်ပွဲတွေရက်နိုင်မဲ့ရှေ့လားလားပေါ့ဆရာဘယ်လောက်ထိအကောင်းမြင်ထားပါသလဲခင်ဗျာ။
အဲဒီနေ့ဒီအချိန်အခါရဲ့ချက်ချင်းအနေအထားကိုပြောမယ်ဆိုတော့ပြောဖို့ခက်တာပေါ့လေဒါပေမဲ့ငြိမ်းနေတာကြာရင်လည်းပြန်ပြီးတော့လှုပ်ရှားတတ်တယ်လို့အခုလိုလှုပ်ရှားပြီးတော့တိုက်ပွဲတွေဖြစ်တဲ့ကိစ္စကလည်းပဲအကျိုးစားနေတဲ့အချိန်ကာလဖြစ်တဲ့အတွက်ဒါကတော့အကောင့်ဘက်ကိုလည်းပြန်ပြီးတော့ကြောင်းနေသွားနိုင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပင်တိုင်းဆွနေပြတဲ့ဥခက်ထိန်တန်းဥမမောင်ဆိုးတိုက်ပောင်းဆွနေကြတဲ့တို့ဗီဒီယိုတော်ရှင်တွေနားဆင်ကြတဲ့ view တို့တော်ရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တို့နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာနောက်ထပ်အကြောင်းအရာတစ်ခုကိုထပ်ပြီးတော့ဆွေးနွေးကြသေးတာပေါ့ခင်ဗျာ
ကိုကြကြသိန်းဆွေးနွေးတင်ဆက်သွားတဲ့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံဟာနိုင်ငံတကာအတိုင်းဝိုင်းစီကနေကြီးမားတဲ့ပံ့ပိုးကူညီမှုတွေဆက်လက်ရရှိနေပါတယ်။2016လွန်ခိုင်မာတဲ့ပံ့ပိုးရေးအစီအစဉ် RSM ကိုအကောင့်ထည့်ဖော်ဖို့နဲ့2020ပြည့်နှစ်အထိအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုဗန္ဒာရေးအကူအညီပေးအပ်ဖို့ရာအမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့နေတိုမဟာမိတ်တွေနဲ့မိတ်ဖက်တွေသဘောတူညီခဲ့ကြတဲ့ဇူလိုင်လဝါဆော့ထိပ်သီးညီလာခံမှာထပ်လောင်းအားဖြင့်ပေးခဲ့ကြတာဖြစ်ပါတယ်။အောက်တိုဘာမှာကျင်းပခဲ့တဲ့အာဖဂန်ဆိုင်ရာဘရက်ဆဲညီလာခံမှာလည်း2020ပြည့်နှစ်အထိဖွံ့ဖြိုးရေးအကူအညီတွေဆက်ပေးကြဖို့အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံပေါင်း80ကျော်ကကတိပြုခဲ့ကြတာပါဒီလအစောပိုင်းတုန်းကလည်းအာဖဂန်နဲ့တခြား73နိုင်ငံကကိုယ်စားလှယ်တွေဟာ6ကြိမ်မြောက်အာရှတိုက်ရဲ့နှလုံးသားညီလာခံအတွက်အိန္ဒိယနိုင်ငံအမရစ်ဆာမြို့မှာတွေ့ဆုံခဲ့ကြပါသေးတယ်သူတို့နဲ့အတူအမေရိကန်ပြည်ထောင်စုအပါအဝင်တခြားအလှရှင်အဖွဲ့ဝင်တွေနဲ့တခြားလူရှင်အဖွဲ့တွေနဲ့နိုင်ငံတွေစုစုပေါင်း20ကျော်လဲပူးပေါင်းခဲ့ကြပါတယ်။အာဖဂန်နဲ့ပါကစ္စတန်ဆိုင်ရာအမေရိကန်ယာယီအထူးကိုယ်စားလှယ်လော်ရန်မေလာကအမေရိကန်ကိုယ်စားညီလာခံမှာပြောကြားရမှာနိုင်ငံတကာအတိုင်းအဝိုင်းရဲ့ပံ့ပိုးကူညီမှုတွေဆက်လက်လိုအပ်နေတဲ့တစ်ချိန်တည်းမှာပဲအာဖဂန်ရဲ့အိမ်နီးချင်းတွေစီကပံ့ပိုးမှုနဲ့ပူးပေါင်းမှုလည်းအရေးကြီးတယ်လို့ပြောကြားသွားခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံအတွင်းရေရှည်တည်တတ်မဲ့လုံခြုံရေးနဲ့ကို့ဘာသာရပ်တည်နိုင်တဲ့စီးပွားရေးဖွံ့ဖြိုးမှုတွေကိုတိဆောက်ဖို့ကတော့ဒေတာရင်းမှာပူပေါင်းကြိုးပမ်းမှုတွေလိုအပ်ပါတယ်။တစ်ချိန်တည်းမှာပဲအာဖဂန်မှာလုံခြုံရေးနဲ့စီးပွားရေးတိုးတက်မှုကဒေတာတစ်ခုလုံးကိုအကျိုးဖြစ်ထွန်းစေမှာလည်းဖြစ်ပါတယ်။အကြမ်းဖက်ဝါဒရဲ့ချိန်ချမှုကအာဖဂန်နစ္စတန်နဲ့ဒေတာတလွားမှာတကယ်ကိုစိုးရိမ်စရာတစ်ခုဖြစ်ရှိနေဆဲဖြစ်ပြီးအာဖဂန်တပ်ဖွဲ့တွေကတိုင်းပြည်လုံခြုံရေးတာဝန်ကိုအပြည့်အဝယူခဲ့တာနှစ်နှစ်ရှိလာတဲ့အချိန် ဒုတိယနှစ်ထဲမှာစိတ်သက်ခိုင်မာတဲ့ရန်သူကိုချေမှုန်းရေးအစွမ်းကုန်ကြိုးပမ်းခဲ့ကြတယ်လို့လည်း Miss Miller ကပြောဆိုခဲ့ပါတယ်။လာမယ့်နှစ်ဟာသူတို့ရဲ့စွမ်းရည်တွေဆက်လက်တိုးတက်စေဖို့အာဖဂန်မျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့တွေအတွက်အရေးကြီးတဲ့နှစ်လည်းဖြစ်ပါလိမ့်မယ်။အာဖဂန်အစိုးရအနေနဲ့လည်းခိုင်မာတဲ့ငြိမ်းချမ်းရေးရနိုင်မယ်အခြေအနေတွေဖန်တီးနိုင်ဖို့ရာဆက်ပြီးကြိုးပမ်းဖို့လည်းလိုအပ်ပါတယ်။အာဖဂန်ဦးဆောင်တဲ့အာဖဂန်ပိုင်ဆိုင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအာဖဂန်မှာပဋိပက္ခတွေအဆုံးသတ်ဖို့နဲ့တည်ငြိမ်မှုကိုဆောင်ကျဉ်နိုင်မယ်အသေးစားဆုံးနည်းလမ်းဖြစ်ပါတယ်။ဒီလိုလုပ်ငန်းစဉ်မျိုးကိုအမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံပါတယ်။ His E Islami နဲ့ငြိမ်းချမ်းရေးသဘောတူညီချက်ရရှိခဲ့တဲ့အတွက်လည်းအာဖဂန်အစိုးရကိုချီးကျူးပြီးဒီသဘောတူညီချက်အောင်မြင်အထမြမှုကတခြားစစ်သွေးကြွအဖွဲ့တွေကိုလည်းအရေးပါတဲ့သတင်းစကားပားနိုင်လိမ့်မယ်လို့ယုံကြည်ကြောင်းကိုလည်း Miss Miller ကပြောဆိုခဲ့ပါတယ်။မကြသေးခင်ကရွေးကောက်ပွဲကော်မရှင်အကြီးအကဲတွေခန့်အပ်မှုနဲ့အကျင့်ပြတ်ချဆားတဲ့အရာရှိတွေကိုလည်းအောင်မြင်မြင်အရေးယူနိုင်ခဲ့တဲ့အပေါ်မှာ Miss Miller ကကြိုဆိုခဲ့ပါတယ်။အာဖဂန်ရဲ့လုံခြုံရေးနိုင်ငံရေးတည်ငြိမ်မှုနဲ့စစ်ပွားရေးအောင်မြင်ဖို့ကဒေတာရင်းနဲ့ခွဲခြားလို့မရအောင်ချိတ်ဆက်နေတာဖြစ်ပါတယ်။ဒါကြောင့်အာဖဂန်ရဲ့ဒေတာရင်းအတွေ့ရှေ့ရှုတဲ့နီလန်အဖြစ်ခိုင်မာတဲ့ဒေတာရင်းပူးပေါင်းဆောင်ရွက်မှုနဲ့စစ်ပွားရေးလက်တွဲလှုပ်ဆောင်နိုင်ရေးပံ့ပိုးကူညီဖို့လည်းအမေရိကန်ပြည်ထောင်စုကအခိုင်အမာဆုံးဖြတ်ထားပြီးသားဖြစ်ကြောင်းပါရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။ဘူးတင်ဆက်ခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်တွေသာဖြစ်ပြီးဗီဒီယိုရဲ့အပေါ်မဟုတ်ကြောင်းသိစေရပါတယ်ခင်ဗျာ။ဗီဒီယိုကိုဝေဖန်အကြံပေးစာနဲ့ဒူသောရရှင်နေနားဆင်လို့တဲ့တေးသချင်းတွေကိုအီးမေးလ်နဲ့ဆက်သွယ်ပေးပို့လို့ရင်တော့ VOA email လိပ်စာ burmese@voanews.com ဖြစ်ပါတယ်။စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တတာအမှတ်855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်။ခုတော့သတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကပြောပြပေးပါအောင်ခင်ဗျာ။
တူရကီနိုင်ငံဆိုင်ရာရုရှားတာမတ်ကြီးလှုပ်ကြံတက်ဖြတ်ခံရပြည့်ရဲ့ဖြစ်ရကြောင်းနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်ပြက်ပြားစေမှာမဟုတ်ဘူးလို့ရုရှားနဲ့တူရကီသမ္မတတွေကပြောကြားလိုက်ပါတယ်အခုဖြစ်တဲ့တက်ခတ်မှုကြောင့်အထူးသဖြင့်ဆီးရီးယားနိုင်ငံအရေးကိစ္စအပါအဝင်ကျွန်တော်တို့ကြားတွန်းမြင့်ပြုလုပ်ဆောင်ရွက်နေတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအဟန့်တားဖြစ်စေမှာမဟုတ်တဲ့အကြောင်းကျွန်ုပ်နဲ့မစ္စတာပူတင်တို့ကြားနားလည်မှုရှိကြပါတယ်လို့တင်းနေတာနေနှောင်းပိုင်းမှာသမ္မတနှစ်ဦးကြားတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ပြီးတဲ့နောက်တူရကီသမ္မတမစ္စတာအာဒိုဂန်ကအစ္စတန်ဘူးမြို့မှာပြောကြားလိုက်တာဖြစ်ကြောင်းပင်သစ်သတင်းဌာနကဖော်ပြထားပါတယ်။ဂျာမနီနိုင်ငံဘာလင်မြို့တော်မှာလူစီကားတဲ့ခရစ်စမတ်ဇီးတစ်ခုမှာအနည်းဆုံးလူ12ယောက်တေဆုံးပြီးတော့ဒါဇင်နဲ့ချီပြီးတော့ဒဏ်ရာရရှိခဲ့ကြတဲ့ထရက်ကားနဲ့တိုက်ခတ်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS Islamic စစ်သေးကြွတွေကပြောဆိုလိုက်ပါတယ်။ဒီပြောဆိုချက်ကိုအဖွဲ့ရဲ့သတင်းဌာန website ပေါ်မှာအင်္ဂါနေ့နှောင်းပိုင်းမှာဖော်ပြခဲ့တာဖြစ်ပြီးတော့တက်ခဲမှုဟာမဟာမိတ်ညွန်ပေါင်းအဖွဲ့ဝင်တွေကနိုင်ငံသားတွေပေါ်ပြစ်မှတ်ထားဖို့တိုက်တွန်းချက်အရလှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းပြောဆိုပါတယ်။အစိုးရရဲ့လုံခြုံရေးအစီအစဉ်နဲ့ရခိုင်ပြည်နယ်ထဲမှာတောရောက်ပြီးတော့သတင်းယူဖို့ရွေးချယ်ထားတဲ့သတင်းတောက်73ယောက်နဲ့32ယောက်ဟာဒီကနေ့မှာတက်ခဲမှုတွေဖြစ်ပွားခံရတဲ့ငခုရကြီးကန်းပြင်စတဲ့နေရာတွေစီကိုတွားရောက်ပြီးတော့လေးလာကြမှာဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းနေမြေရှင်းလင်းရေးလုပ်စင်မှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတော့ဆွဆွဲမှုတွေရှိနေချိန်မှာပဲအစိုးရရဲ့စီစဉ်ပေးမှုနဲ့ပြည်ပသတင်းဌာနတချို့ပါဝင်ပြည်ရင်းသတင်းတောက်တွေရခိုင်ပြည်နယ်မှာတွားရောက်ပြီးတော့သတင်းယူနေကြတာပါအင်္ဂါနေ့ကတော့သတင်းတောက်တွေကိုအာဏာပိုင်တွေကဘူးတိတော်မြို့မှာရှိတဲ့ဈေးစေယုံနဲ့ကြောင်းအစရှိတဲ့နေရာတွေကိုလိုက်လံပြသခဲ့ပါတယ်
ကျေးဇူးပါခင်ဗျာနိုင်ငံကသတင်းအချင်းချုပ်ကိုဦးဆက်မှုရေပြပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOE ကထုတ်လွှင့်တဲ့အစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းနိုမီတာ30/40/49/50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်သတော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.